Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ် April 22ရက်ဗုဒ္ဓဟူးနေ့မနက်ဖြန်စီစဉ်နေကိုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။ဆိုင်းဒိုမီတာ32 40 48 50တို့ကနေဓာတ်ရိုက်ဖမ်းယူနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ကရဲမော်ပါဒီကနေ့မနက်ခင်းစီစဉ်နေကိုတာဝန်ယူတင်ဆက်သွားမှာပါ။ဒီကနေ့ထုတ်လွှင့်တဲ့စီစဉ်မှာတော့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်
special invite အနေနဲ့ရခင်အစင်လာအသုံးပြုပြီးတော့အာဆီယံခေါင်းဆောင်တွေကို briefing ပေးနိုင်တဲ့ဥစ္စာမျိုးရှိနိုင်တယ်လို့တော့ကျွန်တော်သုံးသပ်ပါတယ်။ဒါကြောင့်ရှိခွင့်ရ
မြန်မာအရေးဆွေးနွေးမဲ့အာဆီယံအစည်းအဝေးအပေါ်တန်အမတ်ကြီးဦးကျော်မိုးထွန်းရဲ့အမြင်စကိုင်းတိုင်းကဏီမြို့မှာစစ်တပ်ကဝင်ရောက်ဖြိုခင်းတာတွေကိုခုခံဖို့ဒေသခံတွေကျူးပန်းရာကထိတ်တက်ရှင်ဆန်မှုတွေဖြစ်ခဲ့တဲ့တဲ့ရင်တရုတ်နိုင်ငံနဲ့နယ်စပ်မှာကက်ယောဂါကြောင့်ကုန်ကားတွေအဝင်အထွက်တရုတ်နိုင်ငံကတင်းကျပ်နေတဲ့တဲ့ရင်American ပြည်ထောင်စုမှာဥဒုယာတီဆိုင်ရာထိပ်သီးညှိလာခံကျင်းပဖို့ပြင်ဆင်နေတဲ့သတင်းတွေကိုလည်းနားဆင်ရမှာပါ။အပတ်စဉ်ကဏ္ဍမှာတော့အင်္ဂနေ့ညစကဝိုင်းအစီအစဉ်ကိုတင်ဆက်ပေးသွားမှာပါ။အခုတော့ဗုဒ္ဓဟူးနေ့မနက်ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုအောင်လင်းတို့ကပြောပြပေးမှာပါခင်ဗျာ
။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံဖွဲ့ဝင်နိုင်ငံတွေရဲ့အခြေအနေတွေလာမယ့်စနေနေ့ဧပြီလ24ရက်နေ့မှာအင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမှာတွေ့ဆုံဆွေးနွေးမယ့်အကြောင်းဘရူနိုင်းဆိုရကဗုဒ္ဓနှစ်မှာထုတ်ပြန်ထားပြီးဒီဆွေးနွေးပွဲမှာတော့မြမဆီယနာသိမ့်မှုရေးဆွေးနွေးကြမယ်လို့အစိုးရတာဝန်ရှိသူတွေကအတည်ပြုထားပါတယ်။လက်ရှိအာဆီယံအလှည့်ကျဥက္ကဋ္ဌဘရူနိုင်းရဲ့ဝန်ကြီးချုပ်အဖြစ်လဲတာဝန်ယူထားတဲ့ဘီယင်ဟာဆင်နာဘိုခီယာကစနေနေ့ထိပ်သီးဆွေးနွေးပွဲကိုဦးဆောင်မယ်အကြောင်းကြေညာပါတယ်။ဘရူနိုင်းအစိုးရရဲ့ကြေညာချက်မှာတော့မြမအရေးကိုတည်တည်တန့်တန့်ဖော်ပြမထားပါဘူး။ဒါပေမဲ့လည်းမြမအပါအဝင်တခြားနိုင်ငံအစိုးရတာဝန်ရှိသူတွေကတော့မြန်မာအရေးဆွေးနွေးမယ့်အကြောင်းအင်္ဂါနေ့မှာအတည်ပြုထားကြပါတယ်။အာဆီယံထိပ်သီးဆွေးနွေးပွဲကိုလက်ရှိအာဏာသိမ်းထားတဲ့ဗိုလ်ချုပ်ဘူကြီးမင်းအောင်လှိုင်တက်ရောက်မယ်လို့မလေးရှားနိုင်ငံခြားရေးဝန်ကြီးကအင်္ဂါနေ့မှာပြောပါတယ်။ဒါပေမဲ့ဗိုလ်ချုပ်ဘူကြီးမင်းအောင်လှိုင်အနေနဲ့အင်ဒိုနီးရှားနိုင်ငံကိုကိုယ်တိုင်သွားတက်မလား။ဒါမှမဟုတ်လေမြန်မာပြည်ရင်းကနေအွန်လိုင်းကနေအစီအဝေးတက်မလားဆိုတော့မပြောပါဘူး။ဆီယနာသိမ်းပြီးတဲ့နောက်မတည်မငြိမ်ဖြစ်နေတဲ့မြန်မာနိုင်ငံပုံမှန်ပြန်ဖြစ်လာစေရေးလေ့လာသုံးသပ်ကူညီနိုင်ရေးအတွက်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကကိုယ်စားလှယ်တွေကိုမြန်မာဘက်ကလက်ခံဖို့မျှော်လင့်တဲ့အကြောင်းလဲမလေးရှားနိုင်ငံခြားရေးဝန်ကြီးဟီရှာမိုဒင်ဟူစိန်ကသတင်းထောက်တွေကိုအင်ကာနီမှာပြောဆိုခဲ့တာကိုသူ့ရဲ့ Twitter လူမှုကွန်ရက်မှာတင်ထားတဲ့ဗီဒီယိုမှာတွေ့ရပါတယ်။ဂျကာတာမြို့တော်မှာလုပ်မဲ့ဆွေးနွေးပွဲမှာမြန်မာဘက်ကအခုလိုသဘောတူဖို့မျှော်လင့်တဲ့အကြောင်းမလေးရှားနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါ။အင်ဒိုနီးရှားမှာလုပ်မဲ့မြန်မာဆီယနာသိမ့်မှုရေးအာဆီယံထိပ်သီးတွေရဲ့ဆွေးနွေးပွဲကိုထိုင်းနိုင်ငံရဲ့ဒုတိယဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ယူထားတဲ့ဒွန်ပရာမှုဝီနိုင်းကိုကိုးစားဆင်လွတ်မဲ့အကြောင်းထိုင်းဝန်ကြီးချုပ်ပရာယူချန်အိုချာကအင်ကာနီမှာပြောပါတယ်။မြန်မာဆီယနာသိမ့်မှုရေးအာဆီယံဆွေးနွေးပွဲရလဒ်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကအတက်တရစောင့်စားနေကြောင်းအမေရိကန်ဘက်ကပြောဆိုလိုက်ပြီးတရုတ်ကတော့မြန်မာပြည်တွင်းပြန်လည်ရင်ကြားစစ်ရေးမှာအာဆီယံရဲ့နီးလန်းနဲ့ဆောင်ရွက်မှုကိုနိုင်ငံတကာကပံ့ပိုးပေးဖို့တိုက်တွန်းထားပါတယ်
။ While the ultimate responsibility lies with the Security Council to address threats
နိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာချင်းချောင်မှုတွေကိုအရေးယူဆောင်ရွက်ရေးအတွက်နောက်ဆုံးတာဝန်ကတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှတာဝန်ရှိတာကြောင့်အထူးသဖြင့်ဒီလမှာတော့ချက်ချင်းပဲအာရုံစိုက်ပြီးအလေးနဲ့ထားရမယ်။မြန်မာကိစ္စမှာအာဆီယံဆွေးနွေးပွဲကထွက်လာမယ့်ရလဒ်ကိုလုံခြုံရေးကောင်စီတွင်စိတ်အားထက်သန်စွာစောင့်မျှော်နေပါတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒါ-သောမတ်စ်-ဂရင်းဖီးလ်ကဧပြီလ19ရက်နေ့ကပြောဆိုခဲ့တာပါ။ဒေသဆိုင်ရာအဖွဲ့အစည်းတွေနဲ့ကုလသမဂ္ဂကြားပူးပေါင်းဆောင်ရွက်ရေးဆိုင်ရာအွန်လိုင်းဆွေးနွေးပွဲကိုဧပြီလ19ရက်နေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှကျင်းပတာမှာမြန်မာအရေးကိုထည့်သွင်းဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီဆွေးနွေးပွဲကိုတရုတ်နိုင်ငံအတိုင်ပင်ခံနဲ့နိုင်ငံခြားရေးဝန်ကြီးဝမ်ရီကိုတိုင်တက်ရောက်ပါတယ်။မြမရေးအာဆီယံနီးလန်းနဲ့ဖြည့်ရှင်းတာကိုနိုင်ငံတကာကပံ့ပိုးပေးဖို့ဝန်ကြီးဝမ်ရီကတရုတ်ဘာသာစကားနဲ့ဆွေးနွေးတာကိုစကပြန်ကအခုလိုပြန်လည်တင်ပြခဲ့ပါတယ်
။ Under the current circumstances, supporting ASEAN's constructive participation in Myanmar
မြန်မာနိုင်ငံမှာတင်မာမှုတွေလျှော့ချရေးအာဆီယံရဲ့နီးလန်းနဲ့မြမပြည်တွင်းပြန်လည်ရင်ကြားစေရေးအတွက်အာဆီယံဘက်ကထဲထဲဝင်ဝင်ပါဝင်ဆောင်ရွက်မှုကိုထောက်ခံအားပေးဖို့ ဝင်ကြီးဖွန်ကြီးရဲ့ပြောဆိုချက်ကိုစကပြန်ကတဆင့်ပြန်ပြောခဲ့တာပါမြန်မာစစ်တပ်အာဏာသိမ်းမှုကိုတရုတ်ကထောက်ခံတယ်ဆိုပြီးမြန်မာပြည်ရင်းဆန္ဒပြပြည်သူတွေကစန့်ကျင်ဆန္ဒပြနေကြပြီးတရုတ်ကတော့ဒီအချက်ကိုညှင်းဆိုပါတယ်ဒါပေမဲ့လို့လဲတရုတ်ဘက်ကမြန်မာစစ်တပ်အာဏာသိမ်းတာကိုတရားဝင်ကန့်ကွက်ရှုတ်ချတာမရှိပါဘူးမြန်မာစစ်တပ်အာဏာသိမ်းတာကိုတရုတ်ဘက်ကပွင့်ပွင့်လင်းလင်းရှုတ်ချဖို့အမေရိကန်အစိုးရဘက်ကလည်းတိုက်တွန်းနေတာဖြစ်ပါတယ်ဆင်အာဏာသိမ်းမှုနောက်ပိုင်းအကြမ်းဖက်မှုတွေအတွင်းကလေးငယ်အနည်းဆုံး52ဦးသေဆုံးခဲ့ရပြီးဖြစ်တဲ့မြန်မာနိုင်ငံမှာလုံခြုံရေးတပ်တွေအနေနဲ့ကလေးတွေလူငယ်တွေကိုဘေးကင်အောင်ထားရှိဖို့အကြမ်းဖက်တာတွေချက်ချင်းရပ်ဖို့မြန်မာဆိုင်ရာကုလသမဂ္ဂရုံးကတောင်းဆိုလိုက်ပါတယ်
According to UNICEF, at least 52 children, including 7 girls and 45 boys, have reportedly
been killed in the Rimba Sector. Longjong Yita Puri led to the Song Yaren Sure Kling, and Nezo Nazan Ushikepi, Didema Mingling Kuneu, Yaujagli, Lisa Nau Bangwinjang, UNICEF, Gula Damaga, Kaliting Yam Yambongwe, Pueka, Yosu Tare Jiao, Gula Damaga, Duy Mucho Yet, Yogunya, Stephen Dujeriska, Ingani, New.အကူလာသမကရုံးချုပ်မှာလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါဖေဖော်ဝါရီလ1ရက်နေ့ဆီယနာသိမ့်မှုနောက်ပိုင်းအကျန်းဖက်ဖြိုခွင်းခံရမှုတွေအတွင်းတေဆုံးရသူစုစုပေါင်းကအင်ကာနေအထိ942ဦးရှိကြောင်းကုလသမကလူအခွင့်အရေးရုံးကလည်းပြောဆိုထားပါတယ်တေဆုံးရသူတွေထဲမှာအမျိုးသမီးတွေကလင်းငယ်တွေလည်းပါဝင်ပါတယ်အများစုကတော့အမျိုးသားများဖြစ်ပါတယ်ဒဏ်ရာရသူကလည်းထောင်နဲ့ချီရှိနေပါတယ်စစ်တပ်အာဏာပိုင်များအနေနဲ့မြန်မာပြည်သူတွေရဲ့စံတော်ကိုလေးစားဖို့ဒီမိုကရေစီနည်းစာရွေးကောက်ခံအစိုးရကိုအာဏာပြန်အပ်ဖို့ကိုလည်းကုလသမဂ္ဂဘက်ကအစဉ်တစိုက်တောင်းဆိုထားပါတယ်ရှင်။ဆင်အာဏာသိမ်းမှုကိုဆန့်ကျင်တဲ့လမ်းပေါ်ထွက်ဆန္ဒပြပွဲတွေနိုင်ငံတော်မှာအင်ကာနီကဆက်လက်ရှိနေပြီးစကိုင်းတိုင်းရင်းမပင်မြို့နယ်တီးကုန်းရွာမှာတော့စစ်တပ်နဲ့ရဲကပစ်ခတ်လို့တေဆုံးဒဏ်ရာရသူတွေရှိကြောင်းဒေသခံတွေရဲ့အပြောကိုကိုးကားပြီးပြည်တွင်းသတင်းတွေမှာဖော်ပြချပါတယ်စစ်တပ်နဲ့ရဲအဖွဲ့ရဲ့ပြစ်ခတ်မှုအန္တရာယ်ကြောင့်ရင်းမပင်မြို့နယ်တွင်းကကျေးရွာတချို့ဒေသခံတွေထွက်ပြေးတိတ်ဆောင်ကြရတယ်လို့လည်းပြည်တွင်းသတင်းတွေကဖော်ပြပါတယ်အင်္ဂါနေ့ကမန္တလေးမှာဗုဒ္ဓဘာသာယဟန်တော်တချို့ဥဆောင်ပြီးဆရာနာသိမ့်မှုကိုဆန့်ကျင်ဆန္ဒပြချီးတက်ခဲ့ကြတာပါဆီယနာသိမ်းမှုစန့်ကျင်သူတွေကိုပြစ်ခတ်နှိမ်နှင်းဖြိုခွင်းတာကြောင့်မြို့တွင်နေတွေမှာလမ်းပေါ်ထွက်ဆန္ဒပြပွဲတွေရော့လာပြီးမယ်လဲလူထုကအခွင့်အလမ်းရှာပြီးကြေးရွာတွေနဲ့ရက်ွက်တွေအတွင်းလူစုလူဝေးအနှင်းငယ်နဲ့ဆက်လက်ဆန္ဒပြချီတက်နေကြပါတယ်ဆီယနာသိမ်းစန့်ကျင်မှုအတွင်းစစ်တပ်နဲ့ရဲတပ်ဖွဲ့လက်ချက်နဲ့တေဆုံးခဲ့ရသူတွေအတွေ့စုတောင်းပွဲတရက်ကိုလည်းအင်ကာနေ့ညနေပိုင်းမှာတဝဲမှာကျင့်ပါခဲ့ကြပါတယ်ရှင
်ဒီလိုရေမရီစင်တန်မနက်ဖက်မြန်မာဝါသားအစီအစဉ်ကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 938ညလိုင်းဒိုမီတာ40 kHz 983ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းနက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်ပြည်အောင်စုမင်းဆက်တာပြည်နယ်မင်းနီယနာပေါ်လစ်မြို့မှာလူမဲမျိုးသား George Floyd တိစုံမှုတွေရဲရရှိအောင်ဒဲရက်ရှော်ဗင်ပေါ်လူသတ်မှုကြိုတင်ချံရင်းမရှိပဲတပ်ဖြတ်မှုစတဲ့ဆွဆွဲချက်တွေအားလုံးတွေအပြစ်ရှိကြောင်းဂျူရီလူကြီးတွေဆုံးဖြတ်လိုက်ပါတယ်လူပြည်6ယောက်လူမဲနဲ့တခြားလူမျိုး6ယောက်စုစုပေါင်းဂျူရီလူကြီး12ယောက်က2ရက်အတွင်းစစ်နိုင်ချာစစ်စာသုံးသပ်ခဲ့ပြီးနောက်အပြစ်ရှိကြောင်းအင်္ဂါနေ့ကပဲဆုံးဖြတ်လိုက်ကြပါအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့မှန်ကန်တဲ့ဆုံးဖြတ်ချက်ဖြစ်ဖို့မျှော်လင့်ကြောင်းဂျူရီလူကြီးတွေရဲ့ဆုံးဖြတ်ချက်ထွက်မလာခင်အင်္ဂါနေ့အစောပိုင်းမှာပဲပြောဆိုထားပါတယ
်
မှန်ကန်တဲ့ဆုံးဖြတ်ချက်တစ်ခုဖြစ်ဖို့စူတောင်းနေပါတယ်ကျွန်တော်အမြင်အရအမှုကလည်းထင်ရှားနေပါတယ်လို့သမ္မတကအင်္ဂါနေ့အစောပိုင်းအင်ဗီရိုမှာသတင်းတောက်တွေကိုပြောလိုက်တာပါဒီဆုံးသွားတဲ့ဖလိုက်မီတာစုကိုတင်းလာနေတော့ကတယ်လီဖုန်းဆက်စကားပြောခဲ့ကြောင်းနဲ့မိသားစုဝင်တွေရဲ့ခံစားချက်တွေကိုစာနာမိကြောင်းလဲသမ္မတဘိုင်ဒန်ကပြောပါရယ်ချက်နိုင်ငံမှာသဘုံတွေနဲ့တိုက်ပွဲအတွင်းနှစ်ပေါင်း30ကျားတပ်ဖြတ်ကိုအုပ်ချုပ်ခဲ့တဲ့သမ္မတအက်ဒရစ်ဂျေဘီတည်ဆောင်းသွားကြောင်းစစ်တပ်ကကြေညာလိုက်ပါရယ်ရှီတန်းကတပ်ဖွဲ့တွေထံတောင်းရောက်ချေရှုစင်မှာရရှိခဲ့တဲ့ဒဏ်ရာနဲ့တည်ဆောင်းရတာဖြစ်ကြောင်းလဲစစ်တပ်ပြောခွင့်ရသူကနိုင်ငံမှာရုံးမြင့်တင်ကြကနေပြောဆိုလိုက်တာပါ ချက်နိုင်ငံပြောင်းလဲရေးနဲ့ညီညွတ်ရေးတပ်ဦး FACT သဘုံနေရာမကြတဲ့ရတူတွင်မှာပဲမြောက်ပိုင်းဒေသကနေမြို့တော်ကိုဥတီပြီးထိုးစစ်ဆင်နေတာဖြစ်ပါတယ်။အစိုးရနဲ့လွှတ်တော်ကိုဖျက်သိမ်းလိုက်ပြီးစစ်ကောင်စီကတိုင်းပြည်အာဏာကိုတနစ်ခွဲကြတာဝန်ယူမှဖြစ်ကြောင်းလဲစစ်တပ်ပြောခွင့်ရသူကပြောဆိုခဲ့ပါတယ်။စစ်ကောင်စီကတော့ကွယ်လွန်သူသမရရဲ့တားဖြစ်သူအသက်38နှစ်အရွယ်မဟာမက်အက်ဒရစ်ဒေဗီအစ်တနိုကဦးဆောင်မယ်လို့လည်းပြောပါတယ်။အမေရိကန်ကွယ်လွန်သွားတဲ့အတွက်အမေရိကန်ပြည်ထောင်စုကတော့ချက်နိုင်ငံပြည်သူတွေအတွက်ဝမ်းနည်းစကားပါလိုက်ပါတယ
် On behalf of the United States we offer the people of Chad our sincere condolences as they mourn the passing of President Deby
အမေရိကန်ကွယ်လွန်သွားတဲ့အတွက်ဝမ်းနည်းနေတဲ့ချက်ပြည်သူတွေကိုအမေရိကန်ပြည်ထောင်စုကဝမ်းနည်းစကားပြောကြားလုပ်ပါတယ်အခြားသတင်းကချက်နိုင်ငံမှာအကြမ်းဖက်မှုတွေနဲ့တပ်ဆိုးရှုံးမှုတွေအတွက်လည်းပြစ်တင်ရှုတ်ချပါတယ်အခုလိုခက်ခဲကာလမှာချက်ပြည်သူတွေနဲ့အတူအမေရိကန်ကရပ်တည်နေပါတယ်ချက်နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီငြင်းချက်နဲ့အာဏာလွှဲပြောင်းမှုတွေပေါ်ပေါက်ဖို့လေအားပေးထောက်ခံပါတယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရ Net Price ကပြောဆိုလိုက်တာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာကိုဗစ်ကာယရောဂါတရော့ပြန်ကူးစက်မှုတွေစနေတရောင်တိုးလာတာကြောင့်အစိုးရကနိုင်ငံရဲ့နေရာတော်များမှာတွာလာလို့ရှာမှုကန့်သတ်ချက်အသစ်တွေထုတ်ပြန်နေပါတယ်။လွန်ခဲ့တဲ့24နှစ်အတွင်းအနည်းဆုံးလူပေါင်း1962ယောက်သေဆုံးကြောင်းကျန်းမာရေးဝန်ကြီးဌာနကအင်္ဂါနေ့မှာသတင်းထုတ်ပြန်လိုက်တဲ့အတွက်ကိုယ်ဆိုရင်အိန္ဒိယမှာကိုဗစ်ကြောင့်သေဆုံးသူ 38,500 ထိရှိနေပြီးကမ္ဘာမှာသေဆုံးသူဆုတ်တာအများဆုံးလည်းဖြစ်နေပါဗျ။ကျန်းမာရေးဆက်ရှိမှုလုပ်ငန်းတွေမနိုင်မနှင်းဖြစ်လာနေတဲ့ကြောင့်ညူဒယ်လီမြို့တော်မှာလည်းတင်းလာနေနောက်ပိုင်းကသတင်းတစ်ပတ်ကြာသွားလာလို့ရှာမှုတွေကန့်သတ်လိုက်ပါဗျ။ကမ္ဘာဝန်ကိုဗစ်ကာယရောဂါကြောင့်တင်းကျပ်တဲ့စီးမင်းတွေချမှတ်လာရကသတင်းလွတ်လပ်ခွင့်မှာပါထိခိုက်မှုတွေရှိခဲ့ပြီးနိုင်ငံပေါင်း12နိုင်ငံမှာသာလွတ်လပ်တဲ့အခြေအနေတွေကိုတွေ့မြင်ခဲ့ရတယ်လို့ပြည်ထောင်နိုင်ငံအခြေစိုက်နေစည်းမချသတင်းသမားများအဖွဲ့ RSF ဖြင့်အင်္ဂါနေ့ကထုတ်ပြန်တဲ့အညွှန်းငင်းကဖော်ပြပါရယ်ကာယောဂါကာလမှာနိုင်ငံအားလုံးရဲ့85ရာခိုင်နှုန်းလောက်ဟာမီဒီယာတွေပေါ်အနည်းနဲ့အများဆိုလိုကန့်သတ်မှုတွေရှိကြောင်းလည်းပြောဆိုခဲ့ပါရယ်
This year's index which evaluates the press freedom situation in 180 countries.
နိုင်ငံပေါင်း180ကသတင်းလွှတ်ခွင့်အခြေအနေကိုလေ့လာပြုစုထားတဲ့ဒီနေ့ညွန်ကိမ်းမှာသတင်းမှာဆိုတဲ့ virus ပိုးကိုတိုက်ဖြတ်ရမှာအကောင်းဆုံးကာကွယ်ဆေးဖြစ်တဲ့သတင်းမီဒီယာကိုလုံးဝဓမ္မမဝင်လဲစူးစူးဝါထိ ंछ ုပ်ခဲ့တာတွေ့ရပါတယ်။ကမ္ဘာတစ်ဝန်းမှာကျမတို့လေ့လာပြုစုခဲ့တဲ့နိုင်ငံအားလုံးရဲ့လေးပုံသုံးပုံလောက်ရှိနေပါတယ်လို့ RSF ပြောခွင့်ရပေါ်လင်းအတဲမေဘယ်ကပြောဆိုသွားတာပါ။မလေးရှားနိုင်ငံကတော့သတင်းမှားရေးအတွက်ဥပဒေပြဋ္ဌာန်းတာအပေါင်းဝင်တခြားကန့်သတ်မှုတွေဖက်စီရေးမှုတွေကြောင့်ဒေသလက်ခွင့်ကျဆင်းမှုအများဆုံးနိုင်ငံတကာနိုင်ငံအဖြစ်စီးရင်ဝင်ခဲ့ပါတယ်။မြောက်ကိုရီးယားကတော့အရင်လိုပဲအညွှန်းငင်းအောက်ဆုံးနေရာမှာသာရှိခဲ့တာပါ။စစ်တပ်နဲ့အာဏာပိုင်တွေကိုဝေဖန်ရေးသားဖော်ပြသူတွေကိုအပြစ်သင်းရေးယူတာတွေလုပ်လို့ရှိရင်မြန်မာနိုင်ငံကတော့မနစ်ကထက်နောက်ထပ်တစ်ဆင့်ထပ်မံကျဆင်းပြီးအဆင့်140မှာရှိခဲ့ပါတယ်ခင်ဗျာ။
ဒါကတော့ဗုဒ္ဓဟူးနေ့မနေ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကောင်းလုံလို့ကတင်ဆက်ပေးသွားတာပါသောတာရှင်တွေအခုနားဆင်နေရတဲ့ VOA American အတန်ရဲ့အစီအစဉ်တွေကို burmese.voanews.com internet seminar ကနေလည်းတစ်ချိန်တည်းမှာပဲထုတ်လွှင့်ပေးနေပါတယ်အခုချိန်ကစလို့သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးပါမယ်မကြခင်ကျင်းပတော့မယ်မြန်မာအရေးအာဆီယံထိပ်သီးဆွေးနွေးပွဲမှာကုလသမဂ္ဂအထူးကိုယ်စားလှယ်ကိုပါဝင်ခွင့်ပြုသင့်ကြောင်းကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်အမတ်ကြီးဦးကျော်မိုးထွန်းကအာဆီယံကိုတိုက်တွန်းလိုက်ပါတယ်တင်းလာနေကလုံခြုံရေးကောင်စီမှပြုလုပ်တဲ့အစိမ့်မြင့်ခေါင်းဆောင်တွေပါဝင်တဲ့တကားဖွင့်ဆွေးနွေးပွဲမှာကုလအသွင်ရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကလက်ရှိမြန်မာနိုင်ငံရင်ဆိုင်နေရတဲ့အရေးပေါ်အချက်အသေးကိုဖြေရှင်းနိုင်ရေးအာဆီယံနဲ့ကုလသမဂ္ဂပူးပေါင်းဆောင်ရွက်မှုအရေးကြီးကြောင်းပြောကြားခဲ့တာပါမြန်မာအရေးအာဆီယံနဲ့ကုလသမဂ္ဂပူးပေါင်းဆောင်ရွက်နေရတဲ့နောက်ဆုံးအခြေအနေကိုမက်အင်ဂျင်နိုင်ကတန်မကြီးဦးကျော်မိုးထွန်းကိုဆက်သွယ်မေးမြန်းထားပါတယ်
။ဒီတနင်္လာနေ့ကလုပ်တဲ့လုံခြုံရေးကောင်စီစီဝေးပွဲမှာလည်းကုလအထွေမှုချုပ်ဂူတာရက်စ်ကနေပြီးတော့ဒီအာဆီယံနဲ့ဒီကုလသမဂ္ဂပေါ့လေဟိုမြန်မာအရေးကိစ္စမှာပေါ့နော်ပူးပေါင်းဆောင်ရွက်ဖို့ဆိုတာလည်းသူအလေးထားပြောသားတာတွေ့ရတော့ဟိုအခုဆိုရင်လေဒီကုလတွင်မှုချုပ်ရဲ့အထူးကိုယ်စားလှယ်အဲခရစ်စတင်းဘာဂနာကလည်းထိုင်းနိုင်ငံဘန်ကောက်ကိုလည်းရောက်နေတယ်ဆိုတော့အခုဒီမြမရေးအာဆီယံထိပ်သီးစည်းဝေးကိုရောကုလသမဂ္ဂကိုစားပြုပြီးတော့သူတက်ရောက်နိုင်မဲ့အလားအလာပေါ့လေအဲ့ဒီအခုအာဆီယံကကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်နေတဲ့အပိုင်းရောသတ်မှတ်ကြည့်ဘယ်လိုသုံးသပ်လဲရှင
်အာဆီယံ UN ပေါ့နော်ပူးပေါင်းဆောင်ရွက်တဲ့ဥစ္စာမြမနိုင်ငံနဲ့ပတ်သက်ပြီးပူးပေါင်းဆောင်ရွက်တဲ့ဥစ္စာအရင်လက်အစဉ်လာအဲရှိခဲ့ဘူးပါလေ2008နာဂစ်မှာလဲ tripartite ပုံစံမျိုးနဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်ခဲ့တဲ့ဥစ္စာအဲရှိတာကိုလည်းတွေ့ရပါတယ်ဒါအောင်မြင်တဲ့ဥစ္စာတစ်ခုဖြစ်ခဲ့တယ်ဆိုတာလည်းဒီတိုင်း သိပါတယ်ခင်ဗျာဒါကြောင့်ဒီ ASEAN UN ပူးပေါင်းဆောင်ရွက်ပြီးတော့မြန်မာနိုင်ငံကိစ္စကိုဖြေရှာဖို့ဆိုတဲ့ဥစ္စာက option တစ်ခုအနေနဲ့တော့ကျွန်တော်တို့အများနဲ့ထည့်သွင်းစဉ်းစားလို့ရပါတယ်အဲနောက်တစ်ချက်အခါကျတော့ခုနပြောသလိုပေါ့နော်ဒီ Christine Wagner ကိုဒီ ASEAN Summit မှာအားတရောက်တက်ပြီးတော့ briefing လုပ်ဖို့ဆိုတဲ့ဥစ္စာအဲကျွန်တော်တို့ကအဲ့လိုမျိုးလုပ်ပေးနိုင်တယ်ဆိုရင်ကြိုးစားပါတယ်ဘာဖြစ်ဖြစ်special invite အနေနဲ့လည်းသူ့မှာပြောစရာတွေအများကြီးရှိတယ်သူ့မှာအမြင်တွေလည်းအများကြီးရှိတဲ့အတွက်ကြောင့်သူ့အတန်ကိုဟိုဒီ ASEAN ခေါင်းဆောင်တွေနားထောင်ပေးနိုင်တယ်ကြားရရတယ်ဆိုရင်လည်းဟိုကျွန်တော်တို့ပြည်သူတွေအတွက်အားတစ်ခုရှိစေမယ်လို့ကျွန်တော်ယူဆပါတယ်အဲနောက်တစ်ခုကကြတော့ဒီလိုမျိုး special invite ကို ASEAN Summit တွေမှာဖိတ်ပြီးတော့ briefing ပေးတယ်ဆိုတဲ့ဥစ္စာကဟိုအထူးဆန်းတော့မဟုတ်ပါဘူးကျွန်တော်တို့2009တော့ကလည်းအရင်ကျွန်တော်တို့ special invite မစ္စတာကမ်ဘာရီလက်ထက်ကလည်းစင်ကာပူမှာလုပ်တဲ့အချိန်မှာအဲကျွန်တော်တို့ teacher session တစ်ခုအနေနဲ့ briefing လုပ်ခဲ့တာမျိုးလေအဲရှိခဲ့တဲ့တာဒကရှိတယ်လို့ကျွန်တော်မှတ်မိတာမလွဲရင်ပေါ့နော်အဲအဲ့ဒါလေးတစ်ခုတော့ရှိပါတယ်ဒါကြောင့်ဒါအတော့ဟိုအစ်စ်အစမ်းတော့မဟုတ်ပါဘူးဟို special invite အနေနဲ့ရခင်အစင်လာအသုံးပြုပြီးတော့ ASEAN ခေါင်းဆောင်တွေကို briefing ပေးနိုင်တဲ့ဥစ္စာမျိုးရှိနိုင်တယ်လို့တော့ကျွန်တော်သုံးသပ်ပါတယ်ဒါကြောင့်ရှိခွင့်ရတယ်ဆိုရင်လည်းအဲကျွန်တော်တို့အားလုံးအတွက်ကောင်းမယ်ဆိုတော့ကျွန်တော်ယုံကြည်ပါတယ်ပေးလည်းပေးတင်ပါတယ်ခင
်ဗျဟုတ်ကဲ့အဲ့တော့ ASEAN ဒီထိပ်သီးစည်းဝေးပွဲမှာဒီကုလအထူးကိုယ်စားလှယ်ပါကနာကိုဟိုဖိတ်မဖိတ်ဆိုတာကုလဘက်ကတေချာမသိရသေးဘူးဆိုတဲ့သဘောလားရှင
်ကျွန်တော်အနေနဲ့တော့ဂါဂနာနာတော့မသိသေးပါဘူးခင်ဗျဒါကြောင့်ခုနပြောသလိုပေါ့နော်ဒီလူတယောက်ကိုဖိတ်မဲပါညာဆိုရင်ကျွန်တော်တို့ ASEAN ရဲ့ထုံးတမ်းစင်လာအားလုံး10နိုင်ငံလုံးသဘောတူမှအားလုံးဟိုပေါ့နော်သက်ဆိုင်တဲ့နိုင်ငံတွေအကုန်လုံးအသဘောတူမှရတယ်ဆိုတော့အနေအထားမျိုးရှိတယ်ဆိုတာဥစ္စာလဲအဲကျွန်တော်တို့လစ်လူရှုလို့တော့မရဘူးပေါ့နော်ဒါပေမဲ့လည်းခုနပြောသလိုဟို separate session တစ်ခုအနေနဲ့ရှင်းပြခွင့်ပေးတယ်ဆိုရင်လည်းလုပ်လို့ရတဲ့ဥစ္စာတစ်ခုလို့တော့ကျွန်တော်သုံးသပ်ပါတယ်ခင်ဗျ
အဲ့တော့အခုဒီ ASEAN ထိပ်သီးစည်းဝေးပွဲမှာ CRPH ကဖွဲ့စည်းထားတဲ့ဒီ NUG မြို့သားညီညွတ်ရေးအစိုးရကိုရော ASEAN ထိပ်သီးအစည်းအဝေးကမဖိတ်ဘူးဆိုရင်ဘယ်လိုပုံစံမျိုးဖြစ်သွားမလဲရှင
်တစ်ဖက်ကပဲအတန်ပဲကြားတဲ့သဘောမျိုးရှိမှာပေါ့နော်ပြည်သူအတန်စစ်စစ်ကိုမကြားတဲ့အနေအထားမယ်ဆိုတဲ့ဥစ္စာမျိုးတော့အားလုံးသုံးသပ်လို့ရပါတယ်ခင်ဗျဒါပေမဲ့လည်းခုနပြောလို့ပေါ့နော်ကျွန်တော်တို့အနေနဲ့တော့ပြည်သူတွေအနေနဲ့ရောကျွန်တော်တို့ဒီသက်ဆိုင်လူတွေအနေနဲ့ရောကျွန်တော်တို့ရဲ့အတန်ကိုတော့ဒီ ASEAN တွေကနိုင်ငံတွေအကုန်လုံးဟိုခေါင်းဆောင်တွေအကုန်လုံးကြားဖို့အတွက်တော့နီလန်ပေါင်းစုံနဲ့ကျွန်တော်တို့လှုပ်သွားဖို့တော့လိုပါတယ်အခုလည်းတချို့တွေလည်းလှုပ်နေပါ යි ခင်ဗျညွတ်တော်အမတ်တွေကတဆင့်တော်၎င်း CSO တွေကတဆင့်တော်၎င်းအဲ့လိုမျိုးအတန်တွေကြားအောင်ပေါ့နော်ကျွန်တော်တို့လှုပ်နိုင်တဲ့လမ်းအနေပြီးတော့အကုန်လုံးလှုပ်သွားဖို့လိုပါတယ်တခွင်ရတယ်မရဘူးဖိတ်တယ်မဖိတ်ဘူးဆိုတဲ့ဥစ္စာတော့အရှင်နိုင်ငံနဲ့ချဲလုတဲ့နိုင်ငံကအဓိကဖြစ်တယ်လို့နောက်ပြီးတော့ဒီအဖွဲ့ဝင်နိုင်ငံတွေကလည်းအဲသူတို့ရဲ့သဘောထားပေါ်မှာလည်းမူတည်ပါတယ်ဒါပေမဲ့ခုနအဓိကကတော့ကျွန်တော်တို့အခုပုံမှန်ဒီမှာဖြစ်နေတဲ့ဥစ္စာကပြည်သူနဲ့ဒီလက်မှတ်ကိုင်အဖွဲ့အစည်းအဲတစ်ခုနဲ့ဖြစ်နေတဲ့ဥစ္စာဆိုတဲ့ဥစ္စာတော့သူတို့ကောင်းကောင်းသဘောပေါက်ဖို့လိုပါခင်ဗျာဒါအခုကပြည်သူတွေရဲ့စန္ဒာကိုပေါ့နော်သူတို့လစ်လူမရှုသင့်ဘူးပြည်သူတွေရဲ့ဆန္ဒကိုလေးစားဖို့လိုတယ်ဆိုတဲ့ဥစ္စာကိုတော့ဘယ်လိုအခြေအနေမှာမျိုးမှာပဲဖြစ်ဖြစ်အာဆီယံနိုင်ငံတွေအနေနဲ့ဟိုအလေးထားဖို့လိုပါတယ်
တာမကြီးဥကြုံမိုးထွန်းကိုမန်းရင်ချင်းနိုင်ဆက်သွယ်မေးမြန်းခဲ့တာပါရန်ကုန်ကလာတဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်စကိုင်းတိုင်းထဲမှာရှိတဲ့ကဏီမျိုးတွေကိုဝင်ဖို့ကြိုးစားနေတဲ့စစ်ကောင်စီတပ်တွေနဲ့ဒေသခံတွေမျိုးပြင်မှာအင်္ဂါနေ့ညနေကအပြန်အလှန်ပစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပါတယ်ရင်းမပင်မျိုးနဲ့ကဏီမျိုးကြားမှာလုံခြုံရေးယူထားတဲ့စစ်သားတွေကိုတနင်္လာနေ့ညပိုင်းကဒေသခံတွေပစ်ခတ်လို့စစ်သား2ယောက်သေဆုံးခဲ့ပြီးနောက်အခုလိုအပြန်အလှန်တိုက်ခိုက်နေကြတာဖြစ်ပါတယ်ရန်ကုန်ကလာတဲ့သတင်းကိုကျွန်တော်ရဲမုံကဆက်ပြီးပြောပြပါမယ်စကိုင်းတိုင်းရင်းမပင်မြို့နယ်ကဏီမြို့ကြားကစစ်တွေရေးတာဝါတိုင်းမှာလုံခြုံရေးယူရတဲ့စစ်သား9ဦးကိုဧပြီ19ရက်ညပိုင်းကဒေသခံတွေကလက်လုံလက်နက်တွေနဲ့ပစ်ခတ်ခဲ့လို့2ဦးသေဆုံးခဲ့ပြီးနောက်ဧပြီလ20ရက်နေ့မှာတော့အဲ့ဒီနာကဂျေးရတွေကိုတပ်တွေဘက်ကနေပစ်ခတ်ခဲ့တာဖြစ်ပါတယ်ကဏီမြို့မှာတပ်တွေတိုးချဖို့ကြိုးစားနေတဲ့စစ်ကောင်စီတပ်တွေမြို့ထဲဝင်လာလို့မရအောင်ဒေသခံတွေကမြို့ပြင်ကနေဆက်လက်တားဆီးကာကွယ်နေကြလဲဖြစ်ပါတယ်ဒေသခံတွေကလည်းပြန်လည်ပြစ်ခတ်တဲ့အတွက်ညနေ6နာရီကျော်တဲ့အထိတိုက်ပွဲပြင်းထန်နေတယ်လို့ကဏီမျိုးကန်တူကပြောပါတယ်
။ဟုတ်အစောတော့တော့သူတို့ကကဏီသွားနေတာကဏီသွားမဲ့လမ်းကြောင်းမှာကျွန်တော်တို့ဒီဘာရင်ကဟိုပိတ်ဆို့ပြစ်ခတ်တဲ့အတွက်ဒါတလုံးအနေထားအရဒီရွာတွေကိုပဲထိတဲ့အရင်တွေ့နေတယ်။ တို့ဒီမှာတို့အေးစေးမှဟိုဟာကဏီကိုတည့်ရမှာမနည်းပြစ်ခတ်မှုတွေကကျွန်တော်တို့ဟိုဟာယာကြီးနဲ့ကျွန်တော်တို့လက်ဖို့ကဏီနေပေါ့ဗျာယာကြီးနဲ့လက်ဖို့လဲဈာမှာရှိတဲ့တာဝါတိုင်းမှာအဆောင်နေတဲ့စစ်သား5ဦးကိုတော့ပြီးတော့ပြစ်လိုက်တဲ့ခါမှာအဲစစ်သား5ဦးနှစ်ဦးကတော့အဲ့နေရာမှာပေါ်ချင်းပြီးပြီးသွားတယ်ကျန်တဲ့3ဦးကတော့ထွက်ပြေးလွတ်မြောက်သွားတယ်ဟုတ်အဲ့ဆိုတော့အခုလုံးလုံးနဲ့ဖြစ်နေတဲ့ဈေးဝါတွေကကဏီအဲရင်းမတင်မျိုးနဲ့ဝင်းကုန်းဝင်းကုန်းတလောက်တရားပင်အဲ့ဒီဒေသတွေမှာအခုတိုက်ပွဲတွေဖြစ်နေပါတယ်အခုလက်တလုံးတော့ကျွန်တော်တို့ဒီဟိုဖြစ်နေတာကတော့ဖြစ်နေတုန်းဆိုတော့လေအခုလက်တလုံးထိပွင့်မှုတွေတော့ဒီဟိုဘက်ကြီးပဲအကြံအလိုက်ပြစ်ခတ်မှုတွေကြားပြီးတော့အတိအကျတော့ကျွန်တော်တို့မသိရသေးဘူ
းအဲ့ဒီဘက်ကလည်းတချို့သတင်းတွေမှာရွာသား6ဦးထက်မနည်းတိတ်ဆုံးခဲ့တယ်လို့ပြောပေမဲ့ VOA ကအတိမပြုနိုင်သေးပါဘူးစကိုင်းနိုင်တဲ့ကဒေတာတချို့မှာအမဲလိုက်တဲ့တူမီတနက်တွေကိုဒေတာကန်တွေကကင်ဆောင်ကြလေးရှိရမို့အခုလိုအပြန်အလှန်ပြစ်ခတ်မှုတွေဖြစ်နေတာပါအရင်နေ့တွေကအရက်သား17ယောက်တိတ်ဆုံးခဲ့တဲ့ကလေးမျိုးမှာတော့အပြစ်အခက်တွေအင်္ဂါနေ့ကမရှိပေမဲ့မြို့ထဲမှာလုံခြုံရေးတင်းကျပ်စစ်ဆေးတာတွေလုပ်နေပါတယ်အလားတူအိန္ဒိယနိုင်ငံနဲ့နယ်စပ်တမူးမျိုးမှာလည်းတနင်္ဂနွေနေ့ကပြစ်ခတ်မှုတွေမရှိပေမဲ့တပ်တွေကမြို့ထဲမှာလုံခြုံရေးယူထားပြီးဖမ်းဆီးရှာဖွေမယ်ဆိုတဲ့သတင်းတွေကြောင့်အိန္ဒိယနယ်စပ်ဘက်တွေကိုတော်တော်များများထွက်ပြေးတင်းရှောင်နေကြပါတယ်။မြင်းကြံဘက်မှာတော့မြင်းကြံမျိုးထဲမှာငင်းငင်းစင်စင်ရှိခဲ့ပေမဲ့မြင်းကြံမျိုးပြင်မှာရှိတဲ့တလုတ်ရွာကိုတက်သွေးအင်္ဂါနေ့ကဝင်ရောက်ပစ်ခတ်တယ်လို့မြင်းကြံဒေသခံတယောက်ကပြောပါတယ်
။မြင်းကြံကကျွန်တော်ဒီနေ့တနေ့ကတော့ငြိမ့်နေ။ဟိုသူတို့ကကင်းပတ်တာပါညာပဲရှိတယ်။ဒါပေမဲ့အခုညနေနော်ဒီနာနာကြီးပတ်ဝန်းကျင်တော့ကမြင်းကြံတောင်ညောက်ဖက်မှာရှိတဲ့တလုတ်မျိုးဆိုတဲ့ရွာကိုသူတို့ကဟိုစက်ကားလေးနဲ့တွားရတယ်ပေါ့တွားပြီးတော့ရွာကားကိုဖြတ်ပြီးတော့ဝင်ပြစ်နေရဆိုတဲ့တဲ့ရတယ်ပေါ့နော်ပေါ့ကျွန်တော်တို့အဲ့ဒါမျိုးကနောက်ပြီးတော့အဲ့လိုရဲတဲ့သူတွေပေါ့နော်လုံရဲကန်ရဲရှိတဲ့သူတွေနဲ့လဲထွက်တယ်ဆိုပြီးနာမည်ကြီးရပေါ့အဲ့ဒီမျိုးကိုသူတို့ဝင်ပြီးတော့ဖြုတ်ခွဲတာပေါ့မျိုးနဲ့တော့နည်းနည်းဆန်းနေဗျဒီလုံရဲတဲ့အဲ့လိုမျိုးကိုတတိရှိတဲ့သူတွေပေါ်တဲ့အတွက်ကျွန်တော်တို့လှိုင်းတရားတို့အောင်ပင်လေပေါ့မန်လေးအောင်ပင်လေတို့လိုမျိုးသူတို့ကမချိုးတဲ့တပုံများဖြစ်မလားပေါ့ကျွန်တော်အဲ့လိုတော့သုံးသက်တယ
်မြန်မာနိုင်ငံမှာစစ်အာဏာရှင်ဆန့်ကျင်တဲ့ဆန္ဒပြသူတွေအပေါ်တပ်တွေကကြမ်းကြမ်းတမ်းတမ်းပြစ်ခတ်တုံ့ပြန်တာကြောင့်လမ်းပေါ်ထွက်ခြိတက်ဆန္ဒပြမှုတွေနှဲသွားပေမဲ့ရတဲ့နီးနဲ့ကြောက်ကြားတဲ့ဗိတ်ပုံစံမျိုးတွေဆက်ပြီးလုပ်နေကြပါတယ်ဆန္ဒပြသူတွေပြစ်ခတ်ဖမ်းဆီးခံနေရတဲ့အတွက်တချို့နေရာတွေမှာတပ်တွေကိုပြန်လည်ခုခံမှုတွေလည်းရှိနေတာဖြစ်ပါတယ်ခင်ဗျာတရုတ်နိုင်ငံယူနန်ပြည်နယ်ရွှေလီမြို့မှာကိုဗစ်ရောဂါကူးစက်သူအယောက်60ကျော်လာပြီဖြစ်ကြောင်းပြည်နယ်ကျန်းမာရေးကော်မရှင်ကထုတ်ပြန်လိုက်ပြီးအသွားအလာပိတ်ဆို့မှုတွေနဲ့အတူမြန်မာတရုတ်နယ်ဆက်ကုန်စည်စီးဆင်းမှုလည်းလုံးဝရပ်တန့်တဲ့လောက်ဖြစ်သွားပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုတားညွန်ကပြောပြပေးမှာပ
ါကိုဗစ်ကရောဂါကူးစက်သူတွေပြန်ပြီးတော့ရှိနေတဲ့တရုတ်နိုင်ငံယူနန်ပြည်နယ်ထဲမှာမြန်မာနိုင်ငံဘက်ကတင်သွင်းတဲ့ကုန်ပစ္စည်းတွေကိုတင်းကျပ်ကျပ်စစ်ဆေးဖို့ထုတ်ပြန်ချက်ထုတ်ထားပါတယ်မြန်မာနိုင်ငံဘက်ကကုန်သွင်းတဲ့ကုန်ကားတစ်စင်းတိုင်းကားပေါ်ပါလာတဲ့ကုန်တွေရဲ့နမူနာအခု30စီပေးပို့ဖို့နောက်ကိုဗစ်ကင်းရှင်းကြောင်းစစ်ဆေးကကိုလည်းကုန်တွေဘက်ကကြားခံဖို့ယူနန်အစိုးရရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ကုန်တစ်ခုစစ်ဆေးကကရွန်ငွေ60ကုန်ကျမှာဖြစ်ပါတယ်။ကိုဗစ်ကရောဂါဟာကိုဗစ်ဗိုင်းရပ်စ်ပိုးပါတဲ့နှကောင်းအာခေါင်တို့ကထွက်လာတဲ့အရည်လေးတွေကနေတဆင့်ကူးစက်တာလို့ပညာရှင်တွေကပြောထားပါတယ်။ဒါပေမဲ့ဟင်းသီးဟင်းရွက်အသီးနှံတို့ကနေတဆင့်ကူးတဲ့အသက်တွေထောက်ထားတွေမတွေ့ရသေးဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြောထားပြီးတော့အစာတောက်တွေမကင်ခင်မှာလက်ကိုဆက်ပြနေဆင်အောင်ဆီလို့ရှိရင်လုံလောက်တယ်လို့အကြံပြုထားတာပါ။ဒါပေမဲ့လည်းတရုတ်ဘက်ကကုန်ပစ္စည်းနမူနာတွေယူစစ်တဲ့အတွက်မြန်မာကုန်တွေတွေအခက်တွေ့နေကြတာပါ။စီကန်းချက်တဲ့အတိုင်းကုန်နဲ့ရင်မောင်းအလုံးစုံစစ်ဆေးကကမြန်မာကျပ်ငွေတောင်းချီကြနေလို့ဒါကိုဖြည့်ရှင်းပေးဖို့မြန်မာကုန်တွေတွေကယူနန်ကုန်တွေတာဝန်ရှိသူတွေကိုဒီနေ့ဧပြီလ20ရက်နေ့မှာပြန်ပြီးတော့တောင်းဆိုခဲ့ကြပါရယ်။ဒါပေမဲ့လည်းပြည်လည်မှုမရခဲ့ဘူးလို့ညှိနှိုင်းတဲ့အစည်းအဝေးကိုတက်ခဲ့တဲ့မူဆယ်ဆန်ကုန်စီတိုင်ဒုတိယဥက္ကဋ္ဌဦးမင်းသိန်းက VOA ကိုပြောပါရယ်။
အကုန်ပြစ်စီရိုးဆက်မယ်နမနာဆက်မယ်အဖေးဒီ30စီရုံငွေ60ပေးရတယ်ကားတွေရော4000လောက်ပို့ပါတာပပန်ဝင်တဲ့အတွက်ဖြစ်တယ်နောက်ကရက်ကကြာအောင်မဒီနေ့သိမနက်ဖြန်လောက်မှရမှာအဖေးဒီတပါးတွေအများကြီးရှုံးတော့သူစမ်းတော့ပါတော့မသွားတော့ဘူးရပ်တက်ပြီဒီပိုးသူကတားကြောက်နေဆိုဘယ်လိုလုံးတော့ကွာရလောက်ရခဲ့တာဘယ်ကျင်မလို့သူတို့မိခိုးတွေရောက်နေသူတို့ကဒါဆိုဒါပဲလောက်ရလာဥပဒေမပြောင်းဘူးသူတို့ကလေဘာပဲပြောဒီနေ့စီဝေးတဲ့သူမအောင်မြင်တော့ကွာပြောရတော့သူအထက်ကိုတင်ပြမယ်ပေါ့ဒီလားကြံပြောပြ
တယ်ပေါ့ဒီလိုမျိုးစစ်စစ်နေရတာကြောင့်တချို့ဖျဲသီးကုန်တွေတွေအရင်အောင်မှပြန်မရကြတာတွေရှိတယ်လို့လည်းသူကပြောပါတယ်မြန်မာနိုင်ငံနဲ့နေဆက်ဖြစ်တဲ့ဝမ်တိန်မြို့မှာကိုဗစ်အတီးပြူလူနာတွေကိုတွေ့ရှိရပြီးတဲ့နောက်အ ခုလိုမျိုးမြန်မာကုံတင်သွင်းတဲ့အပေါ်မှာစီကံချက်တွေကိုတရုတ်ဘက်ကချက်ချင်းကိုပဲထုတ်ပြန်ခဲ့တာပါဒီကြေညာချက်ဟာနေဆက်ကုံတွေအပေါ်မှာရိုက်ခတ်မှုရှိလာနိုင်တဲ့အကြောင်းမူဆယ်တတိဝလံကုံစီတိုင်းဒုတိယဥက္ကဋ္ဌဆိုင်းခင်မောင်က view ကိုပြောပါတယ
်အဲ့ဒါကဖြစ်ချင်းကြီးကောက်ဖို့အစမပြေသေးလို့နိုင်ငံကကုံတွေရေးတာဝန်ရှိတဲ့လူကုံစီတိုင်းတာဝန်ရှိတဲ့လူတွေနဲ့တာဝန်ရှိတဲ့ဌာနတွေနဲ့ဟိုတစ်ဖက်နိုင်ငံနဲ့တော့ပြန်လေးညှိနှိုင်းနေကွာတစ်ဖက်နိုင်ငံကဒီတရုတ်နိုင်ငံကဒီကိုဗစ် -19 ရောဂါကူးစက်မှုတတိယလိုင်းအချိန်ကနည်းနည်းပြန်ရှိနေတော့ဒီဖက်ကကုံတွေမှုပေါ်မှာတော့ဒီကုံတွေကိုပေါ်မှာတောင်သူတွေပေါ်မှာပူပြီးဖိစီးရမဲ့တဘောရှိတာပေါ့လေနော်
လက်တလောဆင်းရဆိုရင်တော့ယူနန်ဒမီတန်လုံးမှာယောဂဖြစ်သူစုစုပေါင်း86ဦးရှိတယ်လို့ယူနန်ပြည်နယ်ကျန်းမာရေးကော်မရှင်ကဒီကနေ့ဧပြီလ20ရက်နေ့မှာထုတ်ပြန်ထားပြီးတော့အဲ့ဒီထဲမှာအသက်50အရွယ်မြန်မာတယောက်လည်းပါတယ်လို့ဖော်ပြပါတယ်။ပြီးခဲ့တဲ့ရက်ပိုင်းထုတ်ပြန်ချက်တွေထဲမှာပဲကူးစက်သူတွေတဲမြန်မာလူမျိုးတွေပါဝင်ကြတာဖြစ်ပါတယ်။မြန်မာအများစုရှိတဲ့ယူနန်ပြည်နယ်ရွှေလီနဲ့ကျေကောင်မြို့တွေမှာလည်းကိုဗစ်ယောဂါဒုတိယကြိမ်ကူးစက်မှုတွေပြန်ဖြစ်နေပြီးတော့ဧပြီလ3လောက်ကဆိုလို့ရှိရင်တမျိုးလုံးအတိုင်းအတာနဲ့စစ်ဆေးမှုတွေလုပ်ခဲ့ရပါတယ်။မြန်မာတရုတ်နယ်စပ်ကုန်သွယ်ရေးဟာကိုဗစ်ရောဂါမြန်မာပြည်မှာစတင်ဖြစ်ပွားတဲ့2020မတ်လကုန်ကစပြီးတော့အကန့်အသတ်တွေရှိနေတာဖြစ်ပြီးတော့ကိုဗစ်ထိန်းချုပ်မှုအတွက်ကျန်းမာရေးစည်းကမ်းချက်တွေကိုတရုတ်ဘက်ကနေပြီးတော့လိုအပ်လိုအပ်သလိုထုတ်ပြန်နေတာလည်းဖြစ်ပါတယ်ခင်ဗျာ
ပြည်ဝင်အမေရိကန်တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွှာဖြစ်တဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေတော့အဲ့ကနေပြီးအီးမေးလ်သတင်းလွှာကိုတောင်းယူနိုင်ပါသေး။နောက်တစ်နေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bamiset@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုအီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိချာနှာအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်တစုတစည်းတွေရရှိသိရှိနိုင်အောင်စီစဉ်ပေးထားပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျွန်မတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
VOA American အတန်ရဲ့ဗုဒ္ဓဦးနဲ့မနက်ဖက်စီစဉ်တွေကိုနားဆင်နေရတာပါ။ဥဒုယာတီဖောက်ပြန်မှုထိန်းချုပ်ရေးကို American ပြည်ထောင်စုမှကမ္ဘာ့ခေါင်းဆောင်တွေတွေ့ဆုံဆွေးနွေးကြမှာဖြစ်ပြီးပြည်မြဲစွန့်အင်ကြဲကြဲပြန့်ပြန့်ထုတ်လုပ်အသုံးချရေးကိစ္စကဒီညီလာခံရဲ့အဓိကထားဆွေးနွေးတဲ့အကြောင်းအရာဖြစ်မှာပါ။ဒီအကြောင်းအရာအပြည့်စုံကိုမတ်အေးဒနာကျော်ကဆက်ပြီးပြောပြပေးပါမယ်။
American ပြည်အောင်စုမှာကမ္ဘာခေါင်းဆောင်တွေဥရုယာတီဆိုင်ရာထိပ်သီးညီလာခံကိုဒီသတင်းပတ်ထည်အင်ဂျီရောကကြီးမှုကျင်းပမှာဖြစ်ပါသေးတယ်။ဒီအချိန်မှာပဲဥရုယာတီပြောင်းလဲမှုတိုက်ဖြည့်ရေးဟာအမေရိကန်နိုင်ငံသားရဲ့မူဝါဒရဲ့ထိတ်ဆုံးဦးစားပေးအစ်စ်မှရှိပြီးတော့ပတ်ဝန်းကျင်နဲ့တဟဇာတာဖြစ်မဲ့စိန်းလန်းစွန့်အင်ကြဲကြဲပြန့်ပြန့်ထုတ်လုပ်သုံးစွဲနိုင်ရေးအဓိကနေရာကနေလှုပ်ဆောင်မှုမျှော်လင့်ပါတယ်လို့အမေရိကန်ပြည်ထောင်စုကပြောသွားပါတယ်လောလောဆယ်အနေထားမှာဒီလိုပြန်သုံးလောင်စာနဲ့ပတ်သက်လို့တီထွင်ဆန်းသစ်မှုတွေနဲ့ပတ်သက်ရင်အမေရိကန်ပြည်အောင်စုကတရုတ်နိုင်ငံထက်နောက်ကျနေတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကတနင်္လာနေ့ကပဲသတိပေးသွားပါတယ်
။ It's difficult to imagine the United States winning the long-term strategic competition with China if we cannot lead the renewable energy revolution. Right now, we're falling behind.
တကယ်လို့တော့ကျွန်တော်တို့ဒီပြန်သုံးလောင်စာထုတ်လုပ်မှုအသုံးချမှုအပိုင်းတွေမှာရှေ့ကနေဥမဆောင်နိုင်ဘူးဆိုရင်ရေရှည်ဗျူဟာကျရှင်ပြိုင်မှုမှာတရုတ်ကိုအမေရိကန်ပြည်ထောင်စုကအနိုင်ရဖို့မလွယ်ပါဘူးအခုဆိုရင်ကိုပဲကျွန်တော်တို့နောက်ကျကျန်နေပါတယ်နေအောင်ကြီးစွမ်းအင်ခံတဲ့ဆိုလာပြားတွေလေစွမ်းအင်သုံးတာပိုင်ဆက်တွေဘက်ထရီလျှက်စကားဒါရီအားလုံးကိုတရုတ်ကပဲအများဆုံးထုတ်လုပ်တင်ပို့နေတာပါကမ္ဘာပြန်သုံးလောင်စာဈေးကွက်ရဲ့သုံးပုံတစ်ပုံနီးပါးကိုတရုတ်ကမှတ်ပုံတင်ထားတာပါအဲ့တော့ကျွန်တော်တို့အမိမလိုက်နိုင်ဘူးဆိုရင်ကျွန်တော်တို့ရဲ့အကျိုးစီးပွားနဲ့စံတန်ဘိုးတွေကိုထင်ရစေမဲ့ကမ္ဘာအတွက်အကောင်းဆုံးဥရုယာတီအနေထားမျိုးအနာဂတ်မှာရဖို့လှုံ့ဆော်နိုင်တဲ့အခွင့်အရေးလွတ်သွားပါလိမ့်မယ်အမေရိကန်ပြည်သူတွေအတွက်အလုတ်အကိုင်အခွင့်အရေးပေါင်းများစွာလဲဆုံးရှုံးရပါလိမ့်မယ
်ကမ္ဘာမှာလက်ရှိကြုံတွေ့နေရတဲ့ဥရုယာတီဖောက်ပြန်ပြောင်းလဲမှုအခြေအနေတွေကိုရက်တန့်ပြင်ထင်ဖို့လက်တွဲဆောင်ရွက်ကြရေးအတွက်ကမ္ဘာနိုင်ငံအသီးသီးကခေါင်းဆောင်တွေလာရောက်မစုဝေးခင်၃ရက်အလိုမှာပဲဝန်ကြီးဘလင်ကန်ကMaryland ပြည်နယ် Annapolis မြို့တော်က Chesapeake Pinellas Foundation မှာမိန့်ခွန်းပြောကြားသွားတာဖြစ်ပါတယ်။
သမရဖိုင်တဲ့အစိုးရအဖွဲ့အစည်းအဝေးကျင်းပတဲ့ကမ္ဘာခေါင်းဆောင်များအွန်လိုင်းညီလာခံကိုတော့ကြာသပတေးတောက်ကြာနှစ်ရက်ကျင်းပမှာဖြစ်ပြီးတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအမေရိကန်နဲ့ကမ္ဘာတစ်လောမှာဥရယာတီဖောက်ပြန်မှုထိန်းချုပ်ရေးကြိုးပမ်းမှုတွေမှာတည်ရောက်မှုရှိစေမယ်ဖန်လောင်းရေးဓာတ်ငွေလျှော့ချရေးတွေမဖြစ်မနေလိုက်နာဖို့တော့မဟုတ်တဲ့ရည်မှန်းချက်တွေကိုတင်ပြသွားမယ်လို့ယူဆရပါတယ်ကြာသပတေးနေ့မှာသမ္မတဘိုင်ဒန်တင်ပြမယ်ကာဗွန်နိုင်အောက်ဆိုက်ထုတ်လုပ်မှုလျှော့ချမယ်အနေအထားကိုကြည့်ပြီးတော့ဥရုယာတီပြောင်းလဲမှုထိန်းချုပ်ရေးမှာအမေရိကန်ကဘလောက်ထိထိရောက်ရောက်လှုပ်ဆောင်မလဲဆိုတာသိရမှာဖြစ်ပါတယ်အမေရိကန်ပြည်အောင်စုအနေနဲ့2030ခုနှစ်မှာ2005ခုနှစ်ကဖန်လုံရင်ဓာတ်ငွေထုတ်လုပ်မှုရဲ့အနည်းဆုံး50%ရာခိုင်နှုန်းလျှော့ချနိုင်အောင်လှုပ်ဆောင်ဖို့သိပ္ပံပညာရှင်တွေပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ဆောင်တဲ့အဖွဲ့တွေပြင်စီးပွားရေးလုပ်ငန်းရှင်ကြီးတွေကပါအစိုးရကိုတိုက်တွန်းနေကြတာပါဒီလိုလုပ်ဖို့ဆိုရင်ကြောင်မီးသွေးနဲ့ရေနံလိုရုပ်ကျွင်းလောင်စာအသုံးပြုမှုကိုအများကြီးရှော့ချပြီးတော့လေနဲ့နေအောင်ကြီးစွန့်ရင်လိုပြည့်မြဲစွန့်ကိုအများကြီးသုံးဆွဲဖို့လိုအပ်မှာဖြစ်ပါတယ်ဒီသတင်းပတ်အတွင်းကျင်းပမယ့်ဥရုယာတီညီလာခံမှာတရုတ်သမ္မတရှီကျင်းပင်အဖွဲ့မိန်ကွန်ပြောကြားဖို့ဖိတ်ခေါ်ထားတယ်လို့တန်တမန်သတင်းရက်ကွက်ကဆိုပါတယ်အရင်သတင်းပတ်ထဲမှာတော့ဥရုယာတီအရေးအမေရိကန်အထူးကိုယ်စားလှယ်ဂျွန်ကယ်ရီကတရုတ်နိုင်ငံရှန်ဟိုင်းမြို့တော်မှာတရုတ်ကိုယ်စားလှယ်နဲ့ဆွေးနွေးကျင်းပခဲ့ပြီးနောက်မှာဧပြီလ18ရက်နေ့တော့ငါပဲအမေရိကန်ပြည်အောင်စုနဲ့တရုတ်နိုင်ငံတို့ပူးရဲကြေညာချက်တစ်စောင်ထုတ်ပြန်သွားပါတယ်။ကြေညာချက်ထဲမှာတော့ဥရုယာတီပြောင်းလဲမှုထိန်းချုပ်ရေးကိုအရေးပေါ်လက်တွဲလှုပ်ဆောင်သွားကြဖို့ကတိပြုသွားပါတယ်ရှင်
။အခုခါမှာတော့အပတ်စဉ်ကဏ္ဍတွေကိုစတင်တင်ဆက်ပေးပါမယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ကိုလက်ရှိတက်ပိုပြီးကျပြန့်တဲ့အားလုံးပါဝင်တဲ့စုဖွဲ့မှုဖြစ်လာဖို့အလားအလာအင်မတန်ကောင်းတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ Federal ပြည်ထောင်စုရေးရဝန်ကြီးဌာနဝန်ကြီးဒေါက်တာလျှံမုံစခေါင်က VOA နဲ့တိကျဆက်သွယ်မေးမြန်းခဲ့မှပြောသွားပါတယ်။ဒေါက်တာလျှံမုံစခေါင်ကိုကိုကျော်ကျော်တိုင်းကဆက်သွယ်မေးမြန်းထားပါတယ်
။ဒေါက်တာလျှံမုံစခေါင် VOA နဲ့တွေ့ဆုံမေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။
လည်းကျေးဇူးတင်ပါတ
ယ်။ Okay.ကျွန်တော်ပထမဆုံးမေးခွန်းကလူတွေကြားထဲမှာနည်းနည်းလေးမရှင်းဖြစ်နေတဲ့မေးခွန်းပေါ့နော်ဒီအမျိုးသားညွညွေးအစိုးရ NUG မှာဒေါက်တာလျံမုံစခေါင်အနေနဲ့ကမိခင်အဖွဲ့အစည်းဖြစ်တဲ့ CNF ချင်းမျိုးသားတပ်ဦးကိုကိုစားပြုပြီးတော့ပါဝင်လာလားဒါမှမဟုတ်ဘယ်လိုကိုစားပြုပြီးတော့ပါဝင်လာလဲခင်ဗျာ
ဟုတ်ကဲ့အခုကျွန်တော်အနေနဲ့အမျိုးသားညီညွတ်ရေးအစိုးရ National Unity Government မှာပါဝင်နေတာကကျွန်တော်တို့ကြာကာလချင်းအမျိုးသားအတိုင်းပင်ခံခေါ်စီကလည်းဆွေးထုတ်တာဖြစ်ပါတယ်ကျွန်တော်တို့ကြာကာလချင်းအမျိုးသားအတိုင်းပင်ခံခေါ်စီကိုချင်းပြည်နယ်မှာရှိတဲ့အရွေးကုတ်ခံထွတ်တော်ကူစေကြီးများပြီးတော့နိုင်ငံရေးပါတီများ CDM မှာပါဝင်တဲ့လူထုဖွဲ့စည်းများနဲ့ကျွန်တော်တို့ချင်းမျိုးသားတပ်ဦးတို့ပူးပေါင်းပြီးတော့မှဖွဲ့စည်းထားတာဖြစ်ပါတယ
်ဟုတ်ကဲ့
အဲ့ဒီခေါ်စီကိုကျွန်တော်မိခင်ဖွဲ့စည်းဖြစ်တဲ့ CNF ကနေပြီးတော့ဒီကြာကာလချင်းအမျိုးသားအတိုင်းပင်ခံခေါ်စီကိုကျွန်တော်ကဆေးထုတ်ထားတာဖြစ်ပါတယ်အဲ့လိုဆေးပြီးတော့မှအဲ့ဒီအတိုင်းပင်ခံခေါ်စီကနေတဆင့်ကျွန်တော်ကအမျိုးသားညီညွတ်ရေးစုရမှာပါဝင်ဆေးထုတ်တာဖြစ်ပါတယ်ဆိုကျွန်တော်ဖြေကြားချင်ပါတယ
်ဟုတ်ကဲ့ပါခင်ဗျဆိုတော့အခုဆရာဒီ NUG ရဲ့ Federal ရေးရပြည်တော်စုဝင်ကြီးအနေနဲ့လက်ရှိမှာအဓိကဘယ်ကိစ္စကိုစတင်ကြိုင်တွေ့လှုပ်ဆောင်နေပါလဲဆရာ
ဟုတ်ကဲ့ကျွန်တော်တို့အခုကျွန်တော်တို့ပြင်ဆင်ထားတာကပေါ့နော်ကျွန်တော်တို့အနေနဲ့အဓိကဆောင်ရွက်ရမှာကပြီးခဲ့တဲ့မတ်လ30တရက်နေ့ထုတ်ပြန်ထားတဲ့ Federal Democracy ပြည်ငင်းစာတမ်းပေါ့အဲ့ဒီ Charter ကိုကျွန်တော်တို့အကောင့်ဖြစ်ဖို့ဖြစ်ပါတယ်အဲ့ဒီ Charter ထဲမှာလည်းကျွန်တော်တို့အရှင်းစစ်စစ်ပါတဲ့နိုင်ငံရေးလမ်းပြမယ်ပုံရှိပါတယ်အဲ့ဒီမှာကြည့်မယ်ဆိုရင်အရှင်း5က5 6 9 10တရက်ကျွန်တော်တို့ဆောင်ရွက်ရမယ့်ကိစ္စတွေတစ်ခုပြီးတစ်ခုပေါ်လာတာပြရမှာဖြစ်ပါတယ်။ဒါပြင်အဲ့ဒီကျွန်တော်တို့ charter အစိပ်ပိုင်းတည်ရဲ့အခန်းလေးမှာကျွန်တော်တို့ Federal Democracy ပြည်ထောင်စုကြီးကိုဘယ်လိုထူထောင်ရမလဲဆိုတဲ့လမ်းညွှန်ချီခံမှု၅ရက်နဲ့အချီခံမှုဝါဒ30နဲ့ခုတစ်ချက်ပါပါတယ်။အဲ့ဒါတွေကိုကျွန်တော်တို့အကောင့်ထေပို့ပြီးတော့အနာဂတ် Federal ပြည်ထောင်စုကိုထူထောင်တဲ့အခါမှာအနာဂတ်ဆိုတဲ့နေရာမှာလည်းပဲမကြာတော့တော့တာပေါ့နော်။အဲ့မှာကျွန်တော်တို့အသုံးပြပဲပြည်ထောင်စုကြီးအတွက်အသုံးပြပဲFederal Democracy ပြည်ထောင်စုဖွဲ့စည်းပုံကြီးမှာဒေသရွှေပြတ်ထိုင်းကြီးကိုကျွန်တော်တို့အဓိကဆောင်ရွက်တော့ဖြစ်ပါတယ်
ဟုတ်ကဲ့အခုဆရာပြောသွားတဲ့ဒီ Federal Democracy ဗရင်ဂျင်ပေါ့နော်ဒီဗရင်ဂျင်နဲ့ပတ်သက်ပြီးတော့ထွက်လာတဲ့အချိန်မှာလာဝေဖန်တာတချို့ကျွန်တော်တို့ကြားရပါတယ်ဝေမကြားတဲ့နေတံမျိုးနဲ့ပြောတာတွေကျွန်တော်တို့ကြားရပါတယ်ဘာကြောင့်ဒီ Federal Democracy ဗရင်ဂျင်ကိုအားလုံးကြားတယ်အားလုံးလက်ခံနိုင်တဲ့ဗရင်ဂျင်မျိုးဖြစ်မလာခဲ့တာပါလဲခင်ဗျ
Okay, Eddie, General Fair Democracy, pretty in a pint, pine barbara, say pinting, say pinting pepper. I say pinting garcuna general build the loo. Fair beton suji to talk you to a chicken yamme, a chicken lamb who moved in there, General Chicken Mua, that we got tabulous issue that pepper. Edda, General Anagatu, Pierre, General Lamb who moved pepper. Eddie Poma, General Feed the Lowa, whip and the Kumam Java.
Oh, Barry.
Eddie Dreyado, General Alun Shinde, Sulura, the Chainma, General, the time Pilon, Piton, Superfine Love, Diana Lumio, Imam Masi, Pitu Lutu, the Alok, General Alumni, Women, Federal Democracy, Piton Sutu, Piton Suchi, to what to Tom May, Surapoma, Nimudes, Totho, say by Nigar or Ku, Jagala, General, Quasi, like, and Juji, Sura Quasi Moon, but the Tapipa. And in my level, General Nene, a gong so busy and topic, man. A chi and near ya, who back home there. Eddie Pudding is hard, Machina can take it, take it with ma. A ninny pinsins, ya little four hour. Papillo lays road. Nanga here, King Jinya, not General Nene. Nangan do ye, who back home there. G gave me a Nangan do usom ya, head of state report. General Gitia, my pitter, head of government, so the Halit. A saga general since I deposed head of state with the general. You initiated me or any malebe, Lessi Tamraji Uime, Nangandoita and Pekan Pukudon, Sanchuji, General Dutia Tamadaru, which is Juichi, Subiro, General Eddie Sinku is in time. Though the Jaga Lama, General, a low loaded karma, Eddie head of state to call Consul Ginaga, a Pansi Kanayare, a Tainting Kanayare, Wama Chile. General Suya de Yane, a low loaded car, to do a kangana, a dimpy jeffy bow in the yam, a piece of the Lupana in Mampo. Erika Jaro, General, dime people, General Suya Gudolo, who's happy with Nang and the Gama, a low low man, head of government, a Suya Chigi, General, Tabito Jipu Lava. Erika Jaro, General, a thin door so Pitwadaga, Nang and door, Piton Suji choked. ด้วยเช่นกันไปเอริกาเจ้าได้ดีกาลาลีเทมาที่เกี่ยวกับเรื่องมาจันโอรสเป็นสิ่งที่มุ่งเลี้ยงด้วยเราได้แล้วเป็นสิ่งมุ่งเลี้ยงในจันโอรสซิสเต็มเลี้ยงด้วยว่าอุตมรัศนีตะคุเทนมหาโตเวนตมรัศนีในปาริมันส์นี่ย้อนรัศนีด้วยเพื่อลาบาร์เอริปอมาดูทุกตัวมีการจันโอรสได้ไปมาจิตตรงเนี่ยจะเสียนลาหมาโตเดฟาจันโอรสเวพังมุ่งเลี้ยงด้วยสิลาบาร์เพื่อบาร์เอริปอมาดูจันโอรสในเนี่ยจะพีพีน่าเลอสิบยาต่อมาเพื่อบาร์เอ
เอ็ดเซย์ไปนี่ก็รู้จันโอรสลงงานกี่สัปดาห์ด้วยลงงานสุดาลงยิงไก่ยันเนี่ยจันโอรสดูอัตราพิสูจน์ออกมาพิบาร์เลยทุกเรื่องเซย์ไปนี่ก็รู้ที่พิพิพิเศษตอนนี้พิสูจน์ตอนนี้ผู้บริโภคพิสูจน์ออกมาตอนนี้พิบาร์โอเคแล้วกูดีนู่นนี่อยู่สุยาเอ็นยูจีเรามาแล้วกูที่เขาเอ็นยูจีทัวร์อะไรที่จ้ารอแล้วดูเรื่องเล่นท่าเดิมอยู่แต่ยังน่าบ้างส่งบ่เนาะเพื่อสิ่งที่บ้างส่งบ่อุมาเป็นแล้วกูส่วนเชียงจะขายกี่ยันสัปดา ပါမလာတာတွေ့ရပါတယ်ဆိုတော့ဘယ်လိုအခက်အခဲဖြစ်ခဲ့တာပါလဲဒီအဖွဲ့တွေဒီပါတီတွေပါဘူးဘယ်လိုအခက်အခဲကြုံသွားရတာပါလဲခင်ဗျအ
ခက်အခဲကြုံတာမဟုတ်ဘဲနဲ့စနစ်ကိုပူကောင်းအောင်ကျွန်တော်တို့ကြိုးစားတဲ့တွေ့ကြုံဖြစ်ပါတယ်ကျွန်တော်ဖြေကြခြင်းပါစနစ်ကိုပူကောင်းအောင်လုပ်တယ်ဆိုတာကျွန်တော်တို့ဖက်ဒရယ်ပီထောင်စုစနစ်ကိုတော့ပါဖြစ်ပါတယ်အဲ့ဒီတွေ့ကြုံအခု NGG မှာပါလာဖို့တွေ့နေပဲဖက်ဒရယ်စနစ်နဲ့ပြီးနေချီခံပြီးတော့ကျွန်တော်တို့ပါဝင်သွားဖို့ကျွန်တော်တို့တိုင်းရင်းသားလူမျိုးပေါင်းစုကဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်ဆိုတော့ဆရာမေးတယ်မေးခွန်းပါကျွန်တော်က CNF ကိုပူစားပြုတာလားဘာကူပူစားပြုတယ်လဲဆိုတဲ့ပုံစံမျိုးဆိုတော့ခုဒီမှာကျွန်တော်တို့အနေနဲ့ပီနေလေးခုကတင်ပစ်ချက်ပြီးအငါခုပေါ့နော်ပါလာနိုင်တော့ကျွန်တော်တို့တွေ့ရမှာဖြစ်ပါတယ်အဲ့ဒီမှာကြည့်မယ်ဆိုရင်ကချင်ကိုပူစားပြုခုကေပစ်ဆိုတဲ့အစုဖွဲ့ကနေပြီးတော့ပါတာဖြစ်တယ်အဲ့ဒီကေပစ်မှာလည်းပဲကျွန်တော်တို့ကြာကာလချင်းအမျိုးသားတိုင်းပြည်ခံအောင်စီလိုပဲအဲ့ဒီမှာတတုတ်ရဲ့ဟိုလက်နဲ့ကန်တော်ထိုင်ရဲ့ဖွေးစည်းတွေပါတယ်နိုင်ငံရေးပါတီတွေပါတယ်ပြီးတော့ CDM လို့တဲ့လူထုဖွေးစည်းတွေပါတယ်စသည်အဖြစ်စုပေါင်းပြီးတော့ပါတာသူတွေကြောင့်ဟိုတုန်းကလို့ကျွန်တော်တို့အနေနဲ့ GIO အနေနဲ့တော်လို့ကောင်း KNG အနေနဲ့တော်လို့ကောင်း CNF အနေနဲ့တော်လို့ကောင်းအဲ့လိုဖွေးကြီးဆိုတဲ့နာမည်မျိုးနဲ့ပါတာဖြစ်တယ်ပြည်နေတဲ့လူမျိုးကိုကူစားပြုလို့ အဆုခွင့်နဲ့လာတာဖြစ်တယ်အမှန်စင်စစ်ကအခုချိန်မှာကျွန်တော်တို့ကချင်ပါလာဖို့ကေပိစုရဟာနဲ့ပါလာတယ်ကျွန်တော်တို့ချင်းစွေကြာကာလချင်းမျိုးသားအတိုင်းပြည်ကကွန်စီဖြစ်နေပါလာတယ်ကြာပြည်နေဆိုရင်ကြာပြည်နေအာကြာဟုပါခေါ်မလဲ KSCC ပေါ့နော် KSCC နဲ့ပါလာတယ်မွန်ဆိုလေထူနေလကောင်းပဲဟိုအဲ့ဒီညွန်မွန်စတိတ်ပါဝင်အဲ့ဒီဖေဘာနိုင်ငံရေးပါတီတွေစပေါင်းပြီးတော့ပါလာတယ်ကရင်လူဖွဲ့စည်းစွင်လည်းပဲအခုကျွန်တော်တို့ဒုတိယဝန်ကြီးဆင့်ပါလာတဲ့လို့ထူဖို့လို့ပါလို့ဆိုကေအန်ယူခေါင်းဆောင်သူဖြစ်ပါတယ်ဆက်အဲ့ဒီတွေ့ကြောင့်ကျွန်တော်တို့ပါလာတဲ့ပုံစံကဟိုတုန်းကလို့ကေအန်ယူနာမည် KIO နာမည် CNF နာမည်ညွန်မွန်စတိတ်ပါတီနာမည်တွေကျွန်တော်တို့ပါဝင်မှုကပူပြီးတော့ပူပြီးတော့ထိရောက်တဲ့နေလံဖြစ်တယ်ဆိုတော့
ဟုတ်ကဲ့ခင်ဗျဆိုတော့ဒါလေးကိုပဲကျွန်တော်လည်းနည်းနည်းဖြည့်ဆွက်ပြီးတော့မေးချင်တာကနောက်ပိုင်းမှာကောဒီတက်ပို့ပြီးတော့ကျေပြင်းနေအားလုံးပါတဲ့စုဖွဲ့မှုဖြစ်လာနိုင်ကြလားလားကောင်းနေပါလား
အလွန်ကောင်းပါတယ်အင်မတန်မှကောင်းပါတယ်ဥပမာအဖြစ်ကျွန်တော်တည်တလို့ဆိုရင်ရှမ်ပီနေတို့ဘာလို့မှဆိုတော့ရှမ်ပီကကျေနေလေလူမျိုးပေါင်းစုံရှိတယ်သူတို့ကြောင့်တို့ရဲ့အတိုင်းပင်မှုအဆင့်ကကျွန်တော်တို့ရှမ်ပီနေတို့ဘာခေါ်မလဲတခြားကြားပီနေတို့ကသူတို့ကအချိန်ယူခုတူဆိုတော့အဲ့ဒီတွေ့ကြအောင်ကျွန်တော်တို့အနေနဲ့ဒီချိန်မှာ Federal လို့ပြောလဲဆိုပြီးနေကိုချိန်တာပြောလို့ရပါတယ်။သူနည်းလကောင်ခုချိန်မှာ Federal Army ရှိလို့ပြော။တချို့က Federal Army ကိုပြည်ထောင်စုအဆင့်မှာဖွဲ့စည်းလိုက်တဲ့တပ်မှကျွန်တော်တို့သွားပြီးတော့ပေါင်းလိုက်။ပုံစံမျိုးတွေပဲမြင်တယ်။အမှန်စင်စစ်က Federal စနစ်အရသွားမယ်ဆိုရင်ကျွန်တော်တို့အနေနဲ့ပြည်နေအသီးသီးလူမျိုးအသီးသီးကဖွဲ့စည်းလိုက်တဲ့တပ်တွေရှိတယ်။ခုနကကျွန်တော်တို့ဆိုရင်ချင်းမြောက်ကြာကလာချင်းမြောက်သားတိုင်းပင်ခံပေါ်စီအုပ်မှာကျွန်တော်တို့ချင်းပင်နေထွတ်တော်စီကြာကလာချင်းပင်နေထွတ်တော်စီမယ်ကြာကလာချင်းပင်နေဆိုရစီမယ်အဲ့ဒီကြာကလာချင်းပင်နေဆိုရအောက်လက်အောက်ထဲမှာကျွန်တော်တို့ကာကွယ်ရေးဝန်ကြီးဌာနစီမယ်အဲ့ဒီကာကွယ်ရေးဝန်ကြီးဌာနမှာကျွန်တော်တို့နေတယ်ပြီးကာကွယ်နေဖက်တို့တတ်မလို့ဖက်ဒရယ်အာမေဆိုတာထွက်ပေါ်မှာဖြစ်ပါတယ်ဆိုတော့အဲ့ဒီစနစ်ကကျွန်တော်တို့အခိုင်အမာတည်ဆောက်နိုင်တယ်ပေါင်းစုံလူမျိုးပေါင်းစုံဘူးပေါင်းပြီးတော့မှအခိုင်အမာတည်ဆောက်တဲ့အစိုးရဖြစ်မယ်တွတ်တော်ဖြစ်မယ်ကံတို့ဆိုတော့အဲ့ဒီစနစ်မျိုးကိုကျွန်တော်တို့ခြေတက်နေတာဖြစ်တယ်အခုကြာဘူးနောက်ကမဟုတ်တဲ့စနစ်မျိုးနဲ့ကျွန်တော်တို့တွားတာဖြစ်တယ်သို့တော့အနာဂတ်တိုင်းပြည်အတွက်အနာဂတ်ပြည်ထောင်စုကြီးအတွက်ပို့ပြီးတော့ခိုင်ပါတယ်ပို့ပြီးတော့ကောင်းမွန်တယ်ဆိုတဲ့စနစ်မျိုးကိုကျွန်တော်တို့တွားနေတာဖြစ်တယ်ဆိုလို့ဒီပြက်ရှင်အဲ့ဒီတွေ့ကြောင့်ပြည်သူလူထုကလည်းနားလေတဲ့တနေ့မှာအပိဝအပေထုတ်ခံမယ်အခုလည်းအပေထုတ်ခံနေတယ်ဆိုတာဒီပြက်ရှင
်ဟုတ်ကဲ့ကျွန်တော်ဆရာက Federal Army ဆိုတာပြောသွားပါတယ်ကျွန်တော်တို့အခုကြားနေရတယ်ပြည်သူ့ကာကွယ်ရေးတပ်ဆိုပြီးတော့ဖွဲ့ဖို့လုပ်နေဆိုပြီးတော့ကျွန်တော်တို့ကြားနေတယ်တကယ်ပဲဖြစ်နိုင်ချေရှိပါရလားဆရာဒီပြည်သူ့ကာကွယ်ရေးတပ်ဆိုတာကရောဘယ်လောက်ထိအလားအလာကောင်းနေပါပြီလဲ
ဖြစ်နိုင်ချေရှိဆိုတာတဲ့ကျွန်တော်တို့တိုင်းပြည်ရဲ့လူအချက်ပြည်ထောင်စုကြီးရဲ့လူအချက်ကိုကျွန်တော်တို့ကြည့်ကြည့်ပါမယ်ဒီအချိန်မှာမြန်အောင်လှိုင်ဦးဆောင်တဲ့တပ်မတော်ကြီးကပြည်သူလူထုကိုအန္တရာယ်ပြုတ်နေသောတောင်းကျမ်းသူဖြစ်စီဖြစ်သွားပါပြည်သူလူထုရဲ့အသက်ဥင်ကိုကျွန်တော်တို့ကာကွယ်စောင့်ဆွတ်တဲ့တပ်မတော်မဟုတ်ပဲနဲ့ပြည်သူလူထုကိုနေရှင်တဲ့အမြတ်ချိန်ချုပ်နေသောတပ်ဖြစ်နေသောကျွန်တော်တို့တိုင်းပြည်ကိုဖျက်ဆီးနေသောတပ်မတော်ဖြစ်နေပါထို့အတွက်ကြောင့်သူတို့ကိုအစားထိုးမဲ့တပ်မတော်တို့ကလူကိုလူနေပါတယ်အဲ့ဒီလူအပ်နေလူအပ်ချက်ကိုကျွန်တော်တို့ဒီတိုင်းပြည်မှာရှိတဲ့တန်ပေါ်50ကျော်သောပြည်သူလူထုကိုစားပြုတ်တဲ့တပ်မတော်ရှိခုရှိရမှာဖြစ်ပါတယ်အဲ့ဒီတွေ့ကြောင့်ကျွန်တော်တို့မရမကစူးစမ်းဖြစ်နိုင်ရင်မဖြစ်နိုင်ဖြစ်အောင်လုပ်ရမယ်။ဘာဖြစ်လို့လဲ?တိုင်းပြည်ရဲ့လူအချင်းဖြစ်။ဘာဖြစ်လို့လဲ?ပြည်ထောင်စုကြီးရဲ့လူအချင်းဖြစ်။ဘာဖြစ်လို့လဲ?ပြည်သူလူထုရဲ့လူအချင်း။ဒီလူအချက်ကိုဖြစ်ဆွတ်ဖို့ကိုကျွန်တော်တို့လုံးဝဆောင်ရွက်တော့မှာဖြစ်ပါတယ
်။ဟုတ်ကဲ့။နောက်တစ်ခုကဒီအမျိုးသားညီညွတ်ရေးအတိုင်းအမြံကောင်စီပေါ့ NUCC ဒီ NUCC ဆိုတော့ကျွန်တော်တို့ကြားတော့ကြားနေရတယ်။လာဒီ NUG ကိုကျင်ညာတဲ့နေ့ကဆိုရင်ဒီရှင်းစင်ပြုဆက်ကောင်းဆောင်သူဖြစ်တဲ့ကိုမင်းကိုနိုင်ကဒီဆိုတော့ကိုမိတ်ဆက်ပြီးတော့ပြောသွားတဲ့အခါမှာသူက NUCC ကိုစားပြုပြီးတော့သူပြောသွားတယ်လို့ကျွန်တော်တို့သိရတယ်။ဒါပေမဲ့အဲ့ဒီ NUCC ဆိုတော့ဘာလဲ၊ဘယ်သူတွေပါတယ်လဲ၊စသဖြင့်ကျွန်တော်တို့သိသိချာချာမသိရသေးပါဘူး။ဒါနဲ့ပတ်သက်ပြီးတော့ဒီအမျိုးသားညီညွတ်ရေးအတိုင်းအမြံကောင်စီနဲ့ပတ်သက်ပြီးတော့ဘယ်တော့လောက်သိသိချာချာတိတိကျကျသိရပါမလဲ၊ဘယ်သူတွေပါနေပါလဲခင်ဗျာ
။ဟုတ်ကဲ့NUCC ကတော့အခုကျွန်တော်တို့အနေနဲ့ကပါဖို့မလဲ။အစုဖွဲ့လေးခုနဲ့အချိန်ခံပြီးတော့ဖွဲ့စည်းထားတာဖြစ်ပါလား။အဲ့ဒီစုဖွဲ့လေးခုဆိုတဲ့နေရာမှာစောစောကကျွန်တော်တို့ကြာကာလချင်းအမျိုးသားတိုင်းပြည်ကပေါ်စီဖွဲ့ရှိတာနဲ့ပုံစံကတစ်ထပ်ထိကြပါတယ်အခု NUCC မှာလည်းပဲ2020 November လစီနေ့မှာပြည်သူလူထုတရက်လုံးကတခဲနဲ့ကြွေးကုတ်တင်ပြုတ်ထားတယ်ထွတ်တော်ကိုယ်စားလှယ်များပါပါတယ် ပြီးတော့စစ်ကောင်စီနဲ့ပူးပေါင်းခြင်းမရှိတဲ့နိုင်ငံရေးပါတီများပါပါတယ်။ CDM ကိုလှုပ်နေတဲ့စစ်အစိုးရကိုဆန့်ကျင်နေတဲ့တွေနဲ့အထွေထွေတပိတ်ကောင်တွေပါပါတယ်။အပြီးတော့ကျွန်တော်တို့တိုင်းရင်းသားလေးနဲ့အကင်တို့ဟိုင်းကြီးဖွဲ့စည်းများပါပါ။ဒီအစုဖွဲ့လေးခုနဲ့ကျွန်တော်တို့ပေါင်းပြီးတော့ဖွဲ့စည်းထားတာဖြစ်ပါတယ်။ဒီအချိန်မှာကျွန်တော်တို့အနေနဲ့ပြည်သူလူထုမသိဘူးဆိုတာလည်းဖြစ်နိုင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီဟာကိုစစ်ကောင်စီကနေပြီးတော့တောင်းကျမ်းတဲ့စစ်ကောင်စီကကျွန်တော်တို့ကိုချိန်ချုပ်နေတယ်တရားဝင်စီဝေးလုပ်လို့မရဘူးသူတွေ့ကြအောင်ကျွန်တော်တို့ရဲ့စီဝေးလုပ်တဲ့ပုံစံကျွန်တော်တို့ရဲ့တွေ့ဆုံနေတဲ့ပုံစံကျွန်တော်ဒီအတိုင်းဟိုပါဖော်မူလဲမတ်လတလလုံးလုံးဖေဗူလာလအလီလောက်ကနေပြီးကျွန်တော်တို့တွေ့ဆုံမှုတွေလုပ်တယ်စီဝေးတွေပုံမှန်လုပ်တယ်တော့တော့လူထုသိအောင်ကျွန်တော်တို့အနေနဲ့တင်ပြခွင့်မရလိုက်ခင်ကျွန်တော်တို့အလုပ်လုပ်နေပါတယ်ဆိုတော့ကိုပဲပြည်သူလူထုအဲ့ဒီစုခွေးတွေကိုခိုင်ခိုင်မာမာစုစည်းပြီးတော့မှပြည်ထောင်စုကြီးတွေပူးပေါင်းပြီးတော့လုပ်လုပ်နေတယ်
โอเคဆိုတော့အခုကဟလာအာနာသိမ့်ထားတဲ့စစ်တပ်ကနေပြီးတော့ဒီအာနာသိမ့်မှုကိုလည်းပဲအခုချိန်ထိပေါ့နော်နှစ်လကျော်လာပြီအပြင်းထန်ဆန့်ကျင်နေတော့မယ်ဟလာအသက်ဆုံးရှုံးပြီးသွားကြတဲ့လူတွေလည်းမနေတော့ဘူးဒီကြားထဲမှာပဲကျွန်တော်တို့ကြားနေရတာကဒီစူးစီးမှုပါဝင်မှုလူတွေရဲ့ထောက်ခံအားပေးမှုဒါတွေကသိအားကောင်းတယ်မြန်မာနိုင်ငံရဲ့အခြေအနေကအနာဂတ်အတွက်ဟလာကောင်းမွန်တဲ့အချက်တွေလည်းဒီအခြေအနေဇိုးအောက်မှာပဲရနေတယ်ထွက်နေတယ်ဆိုတော့စကားမျိုးတွေကျွန်တော်တို့ကြားရတာရှိပါတယ်ဆိုတော့ဆရာအနေနဲ့ကလက်ရှိရင်ဆိုင်နေရတဲ့အခြေအနေဇိုးကြီးကနေတိုင်းပြည်အနာဂတ်အတွက်အခွင့်အလမ်းကောင်းတွေရနေတယ်ဟလာအလားအလာကောင်းတွေရှိနေတယ်ဆိုရင်အဲ့ဒါတွေကဘာတွေလို့များဆရာပြောချင်ပါလဲအတင်းကျုံလေးပြောပြပေးပ
ါဟုတ်ကဲ့ဆရာမေကုန်းကိုကျွန်တော်မဖြစ်ခင်ပါခုစီအာနာစနစ်ကိုစန့်ကျင်ရင်းနဲ့ဒီ online စစ်တပ်ကိုစန့်ကျင်ရင်းနဲ့အသက်ဆုံးဆုံးသွားတဲ့အာလာဒီခေါင်းဆောင်များကိုကျွန်တော်လေးပြုချင်ပါတယ်တန်ရရရတဲ့ဒီလဲဆုတောင်းပေးပါတယ်အဖန်စီခံရတဲ့ထိမ့်သိမ့်ခံရတဲ့ခေါင်းဆောင်များအားလုံးလူငယ်လူရွယ်အားလုံးတွေလည်းကျွန်တော်ဆုတောင်းပေးပါတယ်သူတို့ပြန်ပြည့်ပြည့်အတွက်ကျွန်တော်တို့အားလုံးဝိုင်းလောက်ကြမှာဖြစ်ပါတယ်ကျွန်တော်အနေနဲ့ဒါအခုဖြစ်ပေါ်နေတဲ့ငွေဥတော်နိုင်ကြီးပေါ့နော်ကျွန်တော် CDM ကကျွန်တော်တို့တိုင်းပြည်မှာဖြစ်ပျက်ခဲ့မှုတဲ့ဖြစ်ပွားခဲ့မှုတဲ့ရည်တော်ပုံအားလုံးထဲမှာအားအကောင်းဆုံးဖြစ်တယ်လို့ဆိုပြောချင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့တိုင်းပြည်မှာခုအာနာသိမ့်တာသုံးခါရှိတယ်။1960နှစ်တုန်းကတခါရှိတယ်။1970နှစ်တုန်းကတခါရှိတယ်။1960နှစ်တုန်းကမူချုပ်ကြီးနေပြီးအာနာသိမ့်တာကျွန်တော်တို့တိုင်းရင်းသားတွေကအမျိုးသားတိုင်းတူရင်းနဲ့ကိုယ်ပိုင်ပြတ်ထန့်ခွင့်နဲ့ Federal Snick ကိုတောင်းဆိုတဲ့တွေ့ကြုံ။အဲ့ဒါကိုဟန်တာခုပိတ်ပင်ခုဘူနေဝင်းကအာနာသိမ့်ခဲ့တာဖြစ်ပါတယ်။ဆိုတော့ဘူနေဝင်းကဖက်ဒရယ်စနစ်ကိုဟန်တာပိတ်ပင်ဖို့အာဏာသိမ်းလို့ကျွန်တော်တို့တိုင်းရင်းသားလူမျိုးတွေဖက်မှာတိုင်းရင်းသားလူမျိုးပေါင်းစုံတောင်ကြီးညီလာခံကနေရှင်းလာပြီးတော့မှရန်ကုန်လွတ်တော်မှာအတန်လွတ်ကြုံမှာကျွန်တော်တို့ဖက်ဒရယ်ဆီမီနာလောက်တုန်းကကျွန်တော်တို့တိုင်းရင်းသားဖက်ကရက်တည်တဲ့ဗမာနိုင်ငံရေးပါတီခုမှမရှိကျွန်တော်တို့တိုင်းရင်းသားဖက်ကရက်တည်ပြီးတော့ပြောဆိုပေးမဲ့ဗမာနိုင်ငံရေးတမတယောက်မှမရှိ1960နှစ်ကလာဒီတော့1960တုန်းကကျွန်တော်တို့ကြောင်းသားတွေနေတဲ့အဲ့ဒီမှာကျွန်တော်ကြောင်းသားပါရန်ကုန်ကတူကြောင်းသားတယောက်နေနဲ့စီလီလူကြီးတော့ပုံမှာပါဖြစ်တယ်အဲ့ဒီကာလတုန်းကကျွန်တော်တို့ဒီမိုကရေစီကိုကျွေးကြော်ခဲ့တယ်အဲ့ဒီကာလတုန်းကကျွန်တော်တို့တိုင်းရင်းသားတွေကပြည်ထောင်စုတိုင်းရင်းသားလူမျိုးတွေဒီမိုကရေစီခွဲချုပ်ဆိုပြီးတော့ကျွန်တော်တို့ကစုစည်းပြီးတော့ဖက်ဒရယ်အကြောင်းကိုကျွန်တော်တို့ပြောချင်တယ်သို့တော့ဖက်ဒရယ်ဆိုတဲ့စကားလုံးကိုကျွန်တော်တို့တရားဝင်ပြောလို့ရတယ်ဆိုတော့ကျွန်တော်တို့ဘာပဲတုံးလို့ရတယ်ဆိုတော့စစ်မှန်သောပြည်ထောင်စုဆိုတဲ့စကားအဲ့ဒီခါကျတော့ကျွန်တော်တို့တိုင်းရင်းသားတွေတောင်းဆိုတဲ့ Federal Snick ကတိမ်မြုပ်သွားတယ်။ဒီမိုကရေစီရည်တော်ပုံကြီးကအင်မတန်မှအကောင်းတယ်။တော်တော်ကျွန်တော်တို့ပြည်ထောင်စုကြီးကျွန်တော်တို့တိုင်းပြည်ရဲ့လူအခြေအရာ Federal Snick နဲ့ပေါ့ပူတွေးပြီးတော့မှဒီတိုင်းပြည်ကိုထူထောင်ရမယ်ဆိုတဲ့ Federal ကြံသွားတယ်။အဲ့ဒီတွေ့ကြောင့်စီလေလုံးရည်တော်ပုံကြီးကတလောက်အကောင်းခဲ့ပေမဲ့အဆုံးတတ်အောင်ပြန်မခံနိုင်ခဲ့ဘူး။အခုကတောင်းနဲ့စက်တင်မှာဖြစ်ပေါ်နေတဲ့နှွေးဦးတော်နိုင်ရင်ကို CDM ဖုတ်ဆရာမှုမှာတော့ကျွန်တော်တို့ရဲ့ကြွေးကြော်တယ်လမ်းမပေါ်မှာကြွေးကြော်တယ်တနိုင်ငံလုံးမှာကြွေးကြော်တယ်ကြည့်ပါဒီမိုကရေစီဖက်ဒရယ်လို့တော့မပြောဘူးဖက်ဒရယ်ဒီမိုကရေစီဖက်ဒရယ်ရဲ့လူအခြေကိုတတိုင်းပြည်လုံးမှာပြည်အဲ့ဒီတွေ့ကြောင်ဒါဟာဘူချောင်းဆန်းတဲ့ကျွန်တော်တို့တိုင်းရင်းသားလူမျိုးမှာပင်လုံစာချုပ်မှာလက်မှတ်ရေးထူခဲ့တယ်ပင်လုံစာချုပ်အပိုင်ငါဖက်ဒရယ်နိုင်ငံတော်ကိုထူထောင်ရမယ်ဆိုတာနဲ့ပင်လုံစာချုပ်အပိုက်ကိုနေဒီမိုကရေစီနိုင်ငံတော်ကိုထူထောင်ရမယ်ဆိုတာအဲ့ဒီနှစ်ခုကအခု ရည်တော်ဘုံကြီးမှာပဲပေါင်းဆက်သွားတယ်။အဲ့ဒီတွေ့ကြောင့်ပင်လုံရဲ့အပြစ်သာရပင်လုံစိတ်သက်ဆိုတာတတိုင်းပြည်လုံးမှာအခုတခါလို့ဒီရည်တော်ဘုံကြီးလို့ရှင်တန်ချင်းအောင်မြင်ချင်းမရှိဘူး။အဲ့ဒီတွေ့ကြောင့်ဒါကျွန်တော်တို့တိုင်းပြည်မှာကျွန်တော်တို့ပြည်ထောင်စုတမိုင်းမှာအင်အားအကောင်ဆုံးသောရည်တော်ဘုံကြီးဖြစ်တယ်။အောင်မြင်ကိုအောင်မြင်ရမယ်လို့ကျွန်တော်ပြောချင်တာပ
ါ။ဟုတ်ကဲ့ပါဗျာ။ဆိုတော့တိတ်မကြခင်ရပိုင်းပေါ့နော်။ဒါမှမဟုတ်လည်းပဲအတင်းပတ်တွေအတွင်းမှာပေါ့လူလူအနေနဲ့အမျိုးသားညီညွတ်ရေးအစိုးရစီကနေပြီးတော့နောက်ထပ်ဘယ်လိုအားတက်စရာတင်စကားမျိုးနောက်ထပ်ဘယ်လိုအားတက်စရာဒုတက်ဖြစ်တူမှုမျိုးများကြားလာရစရာရှိပါတယ်လေဆရာကြားလာရဖို့ရောအလားအလာရှိပါသလားခင်ဗျ
အများကြီးရှိပါတယ်ကျွန်တော်တို့အနေနဲ့စစ်အာဏာရှင်စနစ်ကိုဒွန်းလှန်တိုက်ခိုက်ပြီးတော့ဖြိုလှေးနိုင်ရမယ်ဒီရည်တော်ပုံကြီးအောင်မြင်ရမယ်ဒီလိုအောင်မြင်နိုင်ဖို့အတွက်ကျွန်တော်တို့ရလာလာတာစောစောကကျွန်တော်တို့ပြောသလိုကျွန်တော်တို့တိုင်းရင်းသားနဲ့ဘီမကပမာတလုံးနိုင်ငံကြီးရတစ်ခါမှမရှိရှိဘူးဒါနံပါတ်1ပြီးတော့နိုင်ငံတကာကကျွန်တော်တို့ကိုထောက်ခံအားပေးတယ်ဘို့မကြခင်မှာအာဆီယံစီဝေးကြီးလုပ်ဒီနေ့ကျွန်တော်တို့တရင်ကောင်းကြရပါတယ်ကျွန်တော်တို့ NUG ရဲ့နိုင်ငံချဲဝင်ကြီးတော့ချင်မအောင် Zoom နဲ့တက်ပြီးတော့စကားပြော
แต่จนဖြတ်မိကြပါတယ်အဲ့ဒါတကယ်ပဲအတည်ပြုနိုင်ပါပြီလားခင်ဗျအ
ော်ကျွန်တော်အနေနဲ့တော်ရှင်မအောင်ဆီကအတည်ပြုတာတော့အာဒီပြချက်တော့ရှိသေးဘူးတော့ကျွန်တော်တို့ကြားနေရပါတယ်သူ့အတွေ့အကြုံကျွန်တော်တို့ကအောင်မြင်မှုတရားလို့ကျွန်တော်ပြောချင်တယ်နံပါတ်1နံပါတ်2အနေနဲ့ယနေ့အထိမင်းအွန်လိုင်းနဲ့စီခေါ်စီကိုဘေးနိုင်ငံကမှအတည်မှာမပြုဘူးအဲ့ဒီအတွေ့အကြုံကျွန်တော်ကမင်းအွန်လိုင်းနဲ့ပေါင်းနေတဲ့သူ့လက်အောက်မှာမှုထမ်းနေတဲ့တပ်မတော်သားတွေကိုပွန့်ပွန့်လင်းလင်းပြောချင်ဘလို့ပြောချင်လဲဆိုတော့ကျွန်တော်ကငင်းချင်ဆွေးနွေးပွဲမှာဟို NCA လမ်းကြောင်းရကျွန်တော်တို့ဆောင်ရွက်နေတဲ့ငင်းချင်ဆွေးနွေးပွဲမှာငါးနှစ်အလုံးလုပ်ခဲ့ UPDJC ရဲ့ဒုဥက္ကဋ္ဌအနေနဲ့ကျွန်တော်တာဝန်ထမ်းဆောင်အဲ့ဒီကာလတုန်းကဟိုတပ်မတော်ကလူချုပ်ကြီးတွေဒုတိယလူချုပ်ကြီးတွေဟိုအရာရှိကြီးတွေနဲ့ကျွန်တော်နီးနီးကပ်ကပ်ထိတွေ့ခဲ့ဆက်ဆံခဲ့တယ်အဲ့ဒီအချိန်မှာလူချုပ်တော်များများကတကယ်တော်တဲ့လူတိုင်းပြည်ကိုချစ်တဲ့လူအများကြီးရှိတယ်တော်တော်လက်ရှိချိန်မှာတတ်မတော်မှာတသွေးတတန်တမိတ်ကြောင့်သူတို့ထွက်မလာဘူး။အမှန်စင်စစ်ကဒီလူတွေကမင်းအွန်လိုင်းအာနာတင်းတာကိုလည်းကြိုက်မှာမဟုတ်ပါဘူး။ဒီလူတွေကလူကောင်းတွေ။ဆိုတော့ကျွန်တော်ကသူတို့ကိုပြောချင်တာကဆရာရဲ့အာရေဒီယိုကနေအာတန်ဖြစ်စီစဉ်ကနေသူတို့တင်ပြတတ်တိစီစီနဲ့ပြည်သူဖက်ကချက်တည်ပါ။တူးချင်းလည်းထွက်လာလို့ရတယ်။တဆုတက်ဖွဲ့လိုက်လည်းထွက်လာလို့ရတယ်။တက်ရင်လိုက်လည်းကျွန်တော်တို့စုရနေလာပေါ့။ကုသမိုင်းကိုကုကေတင်ပါ။ကုသမိုင်းကိုအငြိအကြေးဖြစ်နေတမိုင်းမှာမချန်ထားကမချန်ထားပါနဲ့လူထုဘက်ကလာရက်တူမင်းအောင်နိုင်ကိုကြောခိုင်းပါလို့ကျွန်တော်တို့ကဟိုဖိတ်ခေါ်ချင်သူတို့ဘာလို့ဆိုတော့ကျွန်တော်တို့လူထုကနိုင်ကိုနိုင်ပါဆရာတို့မြန်မာစကားပုံမှာရှိတယ်ပြည်တင်းရင်မြင့်မခံနိုင်ဘူးတဲ့အခုတတိုင်းပြည်လုံးကတင်းပါလေမင်းအောင်နိုင်ပဲပြီးမလဲအဲ့ဒီတွေ့ကြောင်မင်းအောင်နိုင်နှုတ်ကနေတကောက်ကုတ်လိုက်ရမယ်စားပြည်သူဖက်ကလာကမရိုသားတွေအမြဲတမ်းပြောတာရှိတယ်ပြည်သူသားအမိပြည်သူသားဖတ်ဆိုတယ်တော့ခုချိန်မှာပြည်သူသားအမိပြည်သူသားဖတ်တယ်ပြည်သူဖက်ကမျက်စိလာပေါ့ဘူးဆိုတော့သူတို့ကလည်းဟု
တ်ကဲ့ပါတော်တော်လျံမိုးစောက်ခေါအချိန်ပေးပြီးတော့ဖြည့်ကြားပေးတဲ့အတွက် view အနေနဲ့အထူးပဲကျေးဇူးတင်ပါတယ်ခင်ဗ
ျကျွန်တော်လည်းအထူးပဲကျေးဇူးတင်ရှိပါတယ်ခုလိုဆရာတို့ရဲ့လွတ်လပ်သော dream media တွေကကျွန်တော်တို့ပြည်သူလူထုကိုအကျိုးပြုလုပ်ငန်းတွေလုပ်ပါလို့ကျွန်တော်တို့ယူကြည်ပါတယ်ကျွန်တော်တို့တိုင်းပြည်လွတ်လပ်ဖို့အတွက်ပြည်သူလူထုတရားလုံးရဲ့ဘဝလွတ်လပ်ဖို့အတွက်ဆရာတို့ရဲ့ခုလိုကျွန်တော်တို့ကိုဆောင်ရွက်ပေးတဲ့တွေ့တယ်သူကျေးဇူးတင်ပါတ
ယ်ဟုတ်ကဲ့ပါခင်ဗျာ
အမျိုးသားညညရေးအစိုးရဖက်ဒရယ်ပြည်ထောင်စုရေးရာဝန်ကြီးဒေါက်တာလျံမုံစခေါင်ကိုကိုကျော်ကျော်တင်ဆက်သွယ်မေးမြန်းခဲ့တာပါ
American အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်မြန်မာနိုင်ငံမှာစစ်ကောင်စီကဒီမိုကရေစီပြန်လည်ဆောင်ကျင်းဖို့လက်မခံဘဲငြင်းဆန်နေပြီးငြိမ်းချမ်းစွာဆန္ဒထုတ်ဖော်သူတွေကိုဆက်လက်ပြစ်မှတ်ထားတိုက်ခိုက်တပ်ဖြတ်နေုံနဲ့မကလမ်းသွာလမ်းလာတွေကိုပါကြုံတလို့ပြစ်ခတ်တာတွေလုပ်နေပါတယ်။အဲ့ဒီလောက်ရက်တွေထဲမှာမတ်လ29ရက်နေ့ကလူတရာကျော်တေဆုံးခဲ့ရတဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့ရက်စက်တဲ့နှိပ်ကွပ်မှုလည်းပါဝင်ပါတယ်။အခုအချိန်ထိလုံခြုံရေးတပ်ဖွဲ့တွေရဲ့လက်ချက်နဲ့ဒါဇင်နဲ့ချီတဲ့ကလေးတွေအပါအဝင်လူ900ကျော်တေဆုံးခဲ့ကြရပါတယ်။ဒီအကြမ်းဖက်လောက်ရက်တွေကိုတုံ့ပြန်တဲ့အနေနဲ့စစ်တပ်အများစုပိုင်းနိုင်ငံပိုင်မြမကြောက်မြတ်ယတနာလုပ်ငန်းကိုအမေရိကန်ပြည်ထောင်စုကသမရအမိန့်ပြန်တန်းအမှတ် 1434အရာပိတ်ဆို့မှုနဲ့အရေးယူလိုက်ပါတယ်မြန်မာစစ်တပ်ကကြောက်မြတ်တဲ့သဘာဝတယံဇာတတွေကိုအလွဲသုံးစားလို့ကိုကြိုးရှာနေပါတယ်မြန်မာကြောက်မြတ်ရတနာလုပ်ငန်းဟာကြောက်မြတ်တူဖော်ရောင်းဝယ်ရေးအတွက်ဥဆောင်တာဝန်ရှိတဲ့လုပ်ငန်းကြီးဖြစ်ပါတယ်ဒီပိတ်ဆို့အရေးယူမှုတွေဟာမြန်မာပြည်သူတွေကိုမထိခိုက်စေဘဲစစ်ကောင်စီကိုသာဓာတ်ရိုက်ပစ်မှတ်ထားတာဖြစ်ပါတယ်မြန်မာပြည်အားအဓိကကျတဲ့နိုင်ငံပိုင်လုပ်ငန်းတွေအပါအဝင်စစ်တပ်အတွက်ရန်ပုံငွေပန့်ပိုးနေတဲ့အရင်းအမြစ်တွေအပေါ်ပိတ်ဆို့တာကိုအမေရိကန်ဘဏ္ဍာရေးဌာနကဒီလိုအရေးယူမှုတွေနဲ့မီးမောင်းထိုးပြလိုက်တာဖြစ်ကြောင်းနိုင်ငံခြားအခြေပစ္စည်းထိန်းချုပ်ရေးယုံညွန့်ကြားမှုအန်ဒရီးယားဂေကီယာပြောပါရယ်မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ဆောင်ကျင်းရေးတရားဥပဒေစိုးမိုးရေးထောက်ခံမှုနဲ့ဒီတန်ဖိုးတွေကိုဆုတ်ယုတ်အောင်လုပ်နေသူတွေကိုအရေးယူဖို့အတွက်ဒေသတွင်းအပါအဝင်ကဘာတဝန်းမိဖက်တွေနဲ့အတူအမေရိကန်ပြည်ထောင်စုကဇွဲမလျှော့ပဲဆက်လက်စူးစမ်းဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဆိုပါရယ်။နေပြည်တော်မှာကျင်းပခဲ့တဲ့မြန်မာကြောက်မြတ်ရတနာလုပ်ငန်းရဲ့အကြောင်းပြပွဲမှာစစ်တပ်ခေါင်းဆောင်တွေပါဝင်ဆင်နွှဲနေချိန်မှာအမေရိကန်ကအခုလိုအရေးယူလိုက်တာဖြစ်ပါရယ်။အမေရိကန်နိုင်ငံသားဝင်ကြီးအန်ထနီဘလင်ကင်ကလည်းဒီလုပ်ငန်းကိုပြစ်မှတ်ထားအရေးယူလိုက်တာဟာအမေရိကန်ပြည်ထောင်စုကမြန်မာစစ်တပ်ကိုပြတ်သားတဲ့အမှားစကားပါလိုက်တာပါပဲလို့ပြောပါရယ်။မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ဆောင်ကျင်းနိုင်ဖို့အတွက်မြန်မာစစ်တပ်အနေနဲ့အကြမ်းဖက်မှုတွေကိုမရမချင်းမတရားဖမ်းဆီးထားသူအလုံးမလွတ်မချင်းမာရှယ်လောစစ်အုပ်ချုပ်ရေးနိုင်ငံတော်အရေးပေါ်အခြေအနေနဲ့ဆက်သွယ်ရေးကန့်သတ်ပိတ်ပင်တာတွေမရုတ်သိမ်းသေး၍အမေရိကန်ပြည်ထောင်စုကဆက်လက်ဖိအားပေးနေမှာဖြစ်တယ်လို့ဆိုပါတယ်မြန်မာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေဟာငြိမ်းချမ်းစွာဆန္ဒထုတ်ဖော်သူတွေကိုအကြမ်းဖက်နှိမ်နင်းနေတာတွေအလုံးရပ်တန့်အားရပ်ဖို့အာနာသိမ့်ပြီးပြည်သူလူထုကိုရက်ဆက်စွာနှိတ်ကွနေတာတွေအတွက်အရေးယူနိုင်ဖို့ဖိအားပေးနေပြီးမြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ဆောင်ကျင်းနိုင်ဖို့ထောက်ခံနေကြတဲ့ဒေသတွင်းနဲ့ကမ္ဘာတစ်ဝှမ်းမှာမဟာမိတ်တွေမိဖက်တွေနဲ့အတူအမေရိကန်ပြည်ထောင်စုကအနီးကပ်ပူးပေါင်းညှိနှိုင်းပြီးမမိတ်မသုံးတန်တိတ်ထန်အခိုင်အမာချမှတ်ဆောင်ရွက်နေကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင်
VOA American အတန်ရဲ့ဗုဒ္ဓဟူးနေ့မနက်ဖက်အစီအစဉ်တွေကိုနားဆင်နေရတာပါ VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်ဒေါ်သရှင်နေနားဆင်လို့တဲ့တည်သချင်းတွေတောင်းယူလို့ရဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုခါမှာတော့သတင်းအချင်းချုပ်ကို Matt Tengi ထက်ကပြောပြပေးပါမယ
် American ပြည်ထောင်စု Minnesota ပြည်နယ် Minneapolis မြို့မှာလူမဲအမျိုးသား George Floyd သေဆုံးမှုအတွေ့ရဲရရှိဟောင် Derek Chauvin အပေါ်လူသတ်မှုကြိုတင်ကြံရွယ်ခြင်းမရှိဘဲတပ်ဖြတ်မှုစတဲ့ဆွတ်ဆွဲချက်တွေအလုံးအတွေ့အပြစ်ရှိကြောင်း Jury လူကြီးတွေကဆုံးဖြတ်လိုက်ပါတယ်လူပြု6ဦးလူမဲနဲ့တခြားလူမျိုး6ဦးစုစုပေါင်းခုံသမားတိလူကြီး12ယောက်က2ရက်အတွင်း10နာရီကြာစဉ်းစားသုံးသပ်ခဲ့ပြီးတဲ့နောက်အပြစ်ရှိကြောင်းအင်ကာနေမှာဆုံးဖြတ်လိုက်တာဖြစ်ပါတယ်ဆင်အနာသိမ့်မှုနောက်ပိုင်းအကြမ်းဖက်မှုတွေအတွင်းကလေးငယ်အနည်းဆုံး52ဦးသေဆုံးခဲ့ရပြီးဖြစ်တဲ့မြန်မာနိုင်ငံမှာလုံခြုံရေးတပ်တွေအနေနဲ့ကလေးတွေလူငယ်တွေကိုဘေးကင်အောင်ထားရှိဖို့အကြမ်းဖက်တာတွေချက်ချင်းရပ်ဖို့မြန်မာဆရာကုလသမဂ္ဂရုံးကတောင်းဆိုလိုက်ပါတယ်ဖေဖော်ဝါရီလ1ရက်နေ့ဆင်အနာသိမ့်မှုနောက်ပိုင်းအကြမ်းဖက်ဖြိုခွင်းခံရမှုတွေအတွင်းသေဆုံးရသူစုစုပေါင်းကအင်ကာနေအထိ942ဦးရှိကြောင်းကုလသမဂ္ဂလူ့အခွင့်အရေးရုံးကလည်းပြောဆိုထားပါတယ်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့အခြေအကျတွေလာမယ့်စနေနေ့ဧပြီလ24ရက်နေ့မှာအင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမှာတွေ့ဆုံဆွေးနွေးမယ့်အကြောင်းဘရူနိုင်းဆိုရကဗုဒ္ဓနေ့မှာထုတ်ပြန်ထားပြီးဒီဆွေးနွေးပွဲမှာတော့မြမဆေယနာဒိတ်မှုအရေးဆွေးနွေးကြမယ်လို့အစိုးရတာဝန်ရှိသူတွေကအတည်ပြုထားပါတယ်။
ဒီကနေ့အတွက်နောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုမတ်တင်ဂီထိုက်ပြောပြပေးသွားတာပါ။ဒီမနက်အတွက်စီစဉ်ထုတ်လုပ်ရေးမှုကတော့ကိုအောင်မြတ်သူဖြစ်ပြီးအတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျီမီကုတ်ဖြစ်ပါတယ်။ဒီကနေ့မနက်အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48 50တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။ဒေါ်သာရှင်များနဲ့မြန်မာနိုင်ငံသားအားလုံးကိုစိတ်နှပြချမ်းသာကြံသာကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါ။ကျွန်တော်ကရဲမော်ပါ။
This program has come to